Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်အောက်တိုဘာလ29ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်းလင်းချက်မြေချပါစီရှင်ကျမကသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါစီးရီးယားနိုင်ငံနယ်စပ်မှာ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ကာတက်ဖွဲ့တွေကိုကူညီဖို့နောက်ထပ်စစ်ကူဖွဲ့တွေရောက်လာနေပါတယ်အမေရိကန်ပြည်အောင်စုကမြို့ကြီးတွေမှာလုံခြုံရေးတွန်းပြမှုအမိပြေလုံခြုံရေးဌာနဝန်ကြီးကညွှန်ကြားထားပါတယ်တခါဒေါ်လာတန်ပေါင်း 1,400 ကျပ်ကြောင်းမဲ့ဟန်တာဝရီပီပီဆိုင်ရာလေဆိပ်တိဆောက်ရေးစီမံကိန်းအတွက်စင်ကာပူအခြေစိုက် Yongnam Holdings Limited ကတင်နာရသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြပါမယ်ရှင
်ကောင်းပါပြီရှင်ပြုပြင်ပြောင်းလဲရေးအမျိုးသားရင်ကြားစီရင်နဲ့အသွင်ကူးပြောင်းရေးစတာတွေကိုဆွေးနွေးကြရအောင်ဆိုပြီးသမရဦးသိန်းစိန်ကမြန်မာနိုင်ငံရေးအလှအသီးသီးကပုံကိုယ်တွေကိုဖိတ်ခေါ်လိုက်ပါတယ်ဟုတ်က
ဲ့ကျွန်တော်တို့ဆွေးနွေးဝင်ရတယ်ကျွန်တော်ငင်းငယ်ရေးအဲ့ပြစ်စင်ကိုပို့ပြီးတော့နေမြန်မြန်နဲ့ကျွန်တော်တို့ဒါဒီကျွန်တော်ညီငယ်ပြစ်စင်မှာပါနေတဲ့ NCA ပေါ့
NDA ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပြောခဲ့တာပါဒီနောက်မှာတော့ LeBron Town ချင်းညီစီမံကိန်းကိုဒေသခံတွေရဲ့ကန့်ကွက်မှုစစ်တပ်ကဖမ်းဆီးပြီးပျောက်ဆုံးသွားတဲ့မတ်စွန်လို့ရေချာအရေးစုံစမ်းစစ်ဆေးဖို့တောင်းဆိုမှုစတဲ့အကြောင်းလေးကိုဒီညပိုင်းမှာနားဆင်ချရဖို့ရှိပါတယ်နောက်ပိုင်းမှာတော့ပတ်စင်ခဏတွေကိုတင်ပြပေးမှာပါရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းနယ်စပ်ကိုဘာနီမြို့မှာ IS အစ္စလာမစ်စစ်သွေးကြွတွေနဲ့သတင်းပတ်တွေနဲ့ရှိတိုက်ပွဲတွေဖြစ်နေတဲ့ကာတက်ဖွဲ့တွေဘက်ကနေအားဖြည့်ကူညီပေးဖို့နောက်ထပ်ကာတက်ဖွဲ့တွေရောက်ရှိလာနေပါတယ်။လွတ်လပ်သောစီးရီးယားတပ်မတော်အဖွဲ့ကတိုက်ခိုက်ရေးသမား90တူရကီနိုင်ငံကိုဖျက်ပြီးတော့ဒီကနေ့ပုတ်ထူးနေပါပဲ။ကိုဘာနီမြို့ကိုရောက်လာခဲ့ပါတယ်။ဒီအဖွဲ့ဟာလွန်ခဲ့တဲ့3နှစ်ခွဲတုန်းကစီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုယာရုကနေဖယ်ရှားဖို့စီးရီးယားဆိုရတပ်တွေနဲ့တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခု IS အဖွဲ့ချေမှုရေးမှပူးပေါင်းပါဝင်လာတာဖြစ်ပါတယ်တချိန်တည်းမှာပဲစီးရီးယားကတပ်ဖွဲ့တွေကိုကူညီဖို့အီရတ်ကဒီကတ်လူမျိုးတပ်ဖွဲ့တွေကလည်းတူရကီနိုင်ငံအရှိတောင်ဘက်ကလေဆိပ်တစ်ခုကိုဒီကနေ့ရောက်လာခဲ့ပြီးတော့တူရကီလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြပ်မှုနဲ့စီးရီးယားနိုင်ငံကိုခီးဆက်လာကြပါတယ်လက်နက်ကြီးတွေနဲ့အတူနောက်ထပ်အဖွဲ့တထုပ်ဟာလည်းမြေပြင်လမ်းကြောင်းနဲ့တူရကီနိုင်ငံကိုဖျက်ပြီးတော့စီးရီးယားနယ်စပ်ကိုထွက်ခွာလာခဲ့ကြပါတယ်ကိုဘာနီမျိုးကတိုက်ပွဲတွေမှာဝင်ရောက်တိုက်ခိုက်ဖို့သူ့ကိုယ်ပိုင်တပ်ဖွဲ့တွေကိုဆင်လို့မှမဟုတ်ဘူးလို့တူရကီဆိုရကပြောဆိုထားပေမဲ့လို့ဒီအီရတ်ကခတ်တိုက်ခိုက်ရေးတပ်ဖွဲ့ဝင်190ကိုသူ့နိုင်ငံတကာကနေဖျက်ဆီးသွားလာခွင့်ပြုဖို့ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသဘောတူခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စု Washington DC မြို့တော်နဲ့အခြားမြို့ကြီးတွေကအစိုးရအဆောက်အုံတွေမှာလုံခြုံရေးပို့ပြီးတင်းကျပ်ဖို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျေးဂျက်ဆန်ကညွှန်ကြားထားပါတယ်ချင်းချောင်းမှုတစ်ခုခုဘာဆိုတာကိုဂျက်ဆန်ကအင်္ဂါနေ့မှာတိတိကျကျပြောမသွားဘဲလုံခြုံရေးတိုးမြှင့်ထားတာကိုတနေရာပြီးတနေရာဆက်လုပ်သွားမယ်လို့ပြောပါတယ်အမေရိကန်လုံခြုံရေးဝန်ထမ်းတွေနဲ့အခြားအစိုးရတာဝန်ရှိသူတွေအပါအဝင်အမေရိကန်ပြည်ထောင်စုတွင်နဲ့အခြားနေရာတွေမှာတိုက်ခိုက်ဖို့အကြမ်းဖက်အဖွဲ့အစည်းတွေကလှုပ်ဆော်ထားပါတယ်ကနေဒါနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုနှစ်ခုအပါအဝင်ကမ္ဘာတစ်ဝှမ်းအခြေအနေတွေကြောင့်အမေရိကန်အစိုးရအဆောက်အုံတွေကိုကာကွယ်ရေးပို့ပြီးသတိရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့ဂျက်ဆင်ကပြောပါတယ်။တူရီလှုပ်တက်တဲ့အကြမ်းဖက်သမားတွေလို့ဆိုသူတွေကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်နေတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောထားမှုပါတယ်။ဒီလူတွေကအစွန်းရောက်အဆက်အသွယ်အစွန်းရောက်အယူဆတွေရဲ့လွန်မှုမှုခံစားရသူတွေဖြစ်ပေမဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့တိုက်ရိုက်ဆက်ဆက်ရှိမှရှိမသိပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီအကြီးအကဲတဦးကိုဆီယာဆွေးမှုတွေကျူးလွန်မှုနဲ့ဘင်္ဂလားဒေ့ရှ်တရားသူကြီးတွေကတည်တံ့ချမှတ်လိုက်ပါတယ်။ဆီယာဝန်ကြီးအဖွဲ့ဝင်ဟောက်တဦးဖြစ်တဲ့အသက်82နှစ်အရွယ်မူဒီယာရာမန်နီဇာမီကိုပြစ်ဒဏ်ဆင်ရင်ဖို့အခြေတော်ကြေညာခဲ့ပြီးတဲ့နောက်အခုနောက်ဆုံးဒီကနေ့ပုံထုံးနေမှာပဲသူ့ကိုကြိုးပေးကွပ်မျက်ဖို့ဒါကမျိုးတော်မှာရှိတဲ့အဖွဲ့ဝင်၃ဦးကအထူးခရုံကချမှတ်လိုက်တာပါ။မစ္စတာနီဇာမီဟာတရားခွင်ကိုရောက်မလာနိုင်လောက်အောင်ဖျားနာနေတယ်လို့ကျန်းမာရေးအရှိတွေကပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇွန်လကသူ့အပေါ်မှာတရားစင်ဖို့ကိစ္စနှောင့်နှေးခဲ့ရတာဖြစ်ပါတယ်။အစိုးရကျမဲဤအစ္စလာမီပါတီခေါင်းဆောင်နီဇာမီကိုလူတွေဆုလိုက်ပြောလိုက်တဲ့ပြည့်မှုလူဆတ်မှုနှိပ်စက်ညှဉ်းပန်းမှုအတင်းအဓမ္မပြုကျင့်မှုနဲ့1981ခုနှစ်ကပါကစ္စတန်ကနေဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးခွဲထွက်ယူခဲ့တဲ့ကိုလာကြာတိုက်ပွဲတွေအတွင်းပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးမှုတွေနဲ့တရားစွဲဆိုခတ်ထားတာပါ။အဲ့ဒီချိန်ကပါကစ္စတန်စစ်သားတွေနဲ့အပေါင်းအပါဒေသခံတချို့ကလူ3သန်းကိုတပ်ဖြတ်ခဲ့ပြီးအမျိုးသမီး2သိန်းကိုအတရားအမှားပြုကျင့်ခဲ့တယ်လို့အိန္ဒိယချင်းအိန္ဒိယနိုင်ငံကိုထွက်ပြေးတိတ်ရှောင်သူဒုက္ခသည်7သန်းလောက်လည်းရှိခဲ့ပါတယ်။စမေးဤအစ္စလာမီပါတီဟာပါကစ္စတန်ကခွဲထွက်ရေးကိုကန့်ကွက်ခဲ့တာဖြစ်ပါတယ်။2010ခုနှစ်ကစလို့အတိုက်ခံခေါင်းဆောင်10ဦးထက်မနည်းကိုပြစ်ဒဏ်တွေချမှတ်ခဲ့ပြီးဖြစ်တဲ့အထူးခုံရုံးတွေကိုတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်။
မေရိကန်ပြည်ထောင်စုကသူ့ကိုပုဂ္ဂိုလ်ရေးအရာတိုက်ခိုက်တာတွေဟာသူ့ရဲ့အစ္စရေးနိုင်ငံကိုခုခံကာကွယ်တာနဲ့အမျိုးသားလူညုံရေးအကျိုးစီးပွားတွေရဲ့ရလဒ်ကြောင့်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်အခြေချနေထိုင်ရေးဆိုင်ရာသူ့ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးအမိမဖော်လိုတဲ့အမေရိကန်တာဝန်ရှိသူတူကတရေဘောကြောင့်သူလို့ပြောတာကို The Atlantic Magazine နဲ့မှာကိုးကားဖော်ပြပြီးတဲ့နောက်အစ္စရေးလွှတ်တော်မှာမစ္စတာနေတန်ယာဟုကအဲ့လိုပြောလိုက်တာပါအစ္စရေးနိုင်ငံကိုအန္တရာယ်ဖြစ်စေမဲ့စစ်ဆေးလိုက်လျောမှုတွေလုပ်မှာမဟုတ်ဘူးလို့သူကဆိုပါတယ်ဂျေရုဆလင်အရှေ့ပိုင်းမှာအခြေချနေထိုင်တဲ့အင်ဂျီအစ်စ်အလုံးတစ်ထောင်ထပ်ဆောင်မဲ့အစီအစဉ်ဆက်လုပ်သွားဖို့သူ့ရဲ့ဆုံးဖြတ်ချက်ကိုလည်းအင်္ဂါနေ့မှာကာကွယ်ပြောဆိုပါတယ်အခြေချနေထိုင်မှုနေရာချဲ့ထွင်တာဟာငြိမ်းချမ်းရေးကိုအနှောက်အယှက်ဖြစ်စေတာကြောင့်ဆက်မလုပ်ဘဲအမေရိကန်ပြည်ထောင်စုကအစ္စရေးကိုအကြိမ်ကြိမ်တိုက်တွန်းခဲ့ပါတယ်ဒီလှုပ်ရက်ဟာနိုင်ငံတကာအရာစုမှုမြောက်တယ်လို့ပါလက်စတိုင်းအာဏာပိုင်တွေကအစ္စရေးကိုဆွဆွဲထားပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9223ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลโดมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นปีนี่ว่าครับ
ปอรุนิญญะမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ဒေါ်လာသန်းပေါင်း1400ကုန်ကြမဲ့ဟန်တာဝရီပြည်ပဆိုင်ရာလေဆိပ်တိဆောက်ရေးစီမံကိန်းကိုစင်ကာပူနဲ့ဂျပန်ကုမ္ပဏီကြီးတွေပူးပေါင်းပါဝင်တဲ့ Yongnam Holdings Limited ကတင်တာအောင်မြင်အရွေးခံရတဲ့အကြောင်းမြန်မာမျိုးပြလေကြောင်းဦးစီးဌာနကဒီကနေ့ကြေညာပါဗျ။ဒီစီမံကိန်းအကောင့်ထည့်ဖော်ဖို့အတွက်တက်တာတဲ့အတူတူနဲ့ ODA နိုင်ငံတကာဖွံ့ဖြိုးမှုအထောက်ပံ့ချင်းငွေရရှိရေးကိုဂျီကာလို့ခေါ်တဲ့ဒီဂျပန်နိုင်ငံတကာဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီကကူညီနေတာပါ။တင်နာအောင်နဲ့ Yongnam Holdings Company အနေနဲ့ဒီလေဆိပ်လုပ်ငန်းလဲပတ်မှုအတွက်မြန်မာဆွေရကအမခံပေးဖို့တောင်းဆိုရမှရှိကြောင်းမြို့ပြလေချောင်းဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းဆွေထွန်းကပြောပါတယ်။ဒီလေဆိပ်တိဆောက်ရေးစီမံကိန်းကနေမြန်မာနိုင်ငံသားတွေအတွက်အလုပ်ကိုင်တွေကိုဖန်တီးမိမှာဖြစ်တယ်လို့လည်းဆိုပါတယ်။ရန်ကုန်မြို့ကနေမိုင်50အကွာမှာရှိတဲ့ပဲခူးမြို့စင်ကြီးဖုံးမှာတိဆောက်မဲ့နိုင်ငံတကာအဆင့်မီဟန်တာဝရီအပီပီဆိုင်ရာလေဆိပ်ဟာနှစ်စဉ်ခီးတဲ့12တန်းကိုကိုက်တွယ်နိုင်ပြီး2019ခုနှစ်ဒီဇင်ဘာလမှာဖွင့်လှစ်နိုင်မယ်လို့ခန့်မှန်းထားပါတယ်။ဒီစီမံကိန်းကိုတောင်ကိုရီးယားနိုင်ငံအင်ချိုနိုင်ငံတကာလေဆိပ်ကော်ပိုရေးရှင်းကကနေဦးတင်တာအောင်ရွေးခံခဲ့ရတာဖြစ်ပေမဲ့လို့ချင်းငွေအဆင်မပြေတာကြောင့်ပြက်ပြဲခဲ့ရတာပါရှင်။
လူပေါင်း3000ကျော်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ဆိုမာလီးယားနိုင်ငံမှာနောက်တစ်ကြိမ်အစာရေစာပြန့်လန့်မှုမဖြစ်ရအောင်ကာကွယ်ဖို့ဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။အာဖရိကဒေသတစ်ဝန်းခီးလဲ့လဲ့နေတဲ့မစ္စတာဘန်ကီမွန်ဆိုမာလီးယားနိုင်ငံမြို့တော်မိုဂါတီရှုကိုရောက်နေခိုက်ဒီကနေ့မှပဲအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာပါ။ဆိုမာလီးယားနိုင်ငံမှာနိုင်ငံရေးအတည်ငြိမ်မှုပိုပြီးရှိလာပေမဲ့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ကိစ္စကတော့စိုးရိမ်စရာအခြေအနေမှာရှိနေတုံးပဲဆိုပြီးအလူရှင်တွေအနေနဲ့ဝိုင်းဝန်းကူညီကြဖို့သူကတိုက်တွန်းခဲ့တာဖြစ်ပါတယ်။မစ္စတာဘန်ဂီမွန်ဟာကမ္ဘာ့ဘဏ်အစ္စလာမစ်ဖွံ့ဖြိုးတိုးတက်ရေးဘဏ်နဲ့အခြားအဖွဲ့အစည်းတွေကခေါင်းဆောင်နေတဲ့အတူအာဖရိကဒေသကိုရောက်ရှိနေတာလည်းဖြစ်ပါတယ်။ဒီသတင်းပတ်တည်းမှာပဲအဲ့ဒီအဖွဲ့တွေကအာဖရိကဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ဒေါ်လာသန်းပေါင်း 8,000 ပေးဖို့ကတိပြုခဲ့ကြပါတယ်။
တရုတ်နိုင်ငံနိုင်ငံတောင်ပိုင်းဗဟိုဒေသမှာမြေပြိုလို့လူနေအိမ်ကြီးအများပြားမြေအောင်ပြုတ်သွားခဲ့တာမှာလူ10ဦးသေဆုံးပြီးတော့အရာနဲ့ကြီးပျောက်ဆုံးနေပါတယ်။မိုးပြင်းပြင်းထန်ထန်ရွာသွန်းမှုကြောင့်မြို့တော်ကိုလွန်ဘိုကနေ119မိုင်အကွာဟေဒူမူလာကျေးရွာတွေကိုရွှေ့မြေတွေအလိတ်လိုက်ပြိုကျခဲ့တာဖြစ်ပါတယ်။လူနေအိမ်ကြီး120ထက်မနည်းပျက်စီးခဲ့တဲ့အကြောင်းအစိုးရကပြောပါတယ်။လူပေါင်း250ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။နောက်ထပ်ရှုပ်ရည်တွေတောင်ကုန်းတွေဘောကနေကျဆင်းလာနေတဲ့ပုံတွေကိုသတင်းမီဒီယာတွေမှာဖော်ပြနေကြသလိုမြေပြုံမှုထပ်ဖြစ်နိုင်သေးတယ်ဆိုတာကိုလည်းသတိပေးနေကြပါတယ်။တရုတ်နိုင်ငံနိုင်ငံမှာအောက်တိုဘာလကနေဒီဇင်ဘာလအထိဟာမုတ်တုံကြာသည့်ဥတုကာလပဲဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုကလွှတ်တင်တဲ့အာကာသဒုံးမြန်ယာဉ်တစ်စင်းပြက်ကျပြီးနိုင်ပန်းအတွင်းမှာပဲလူလိုက်ပါခြင်းမရှိတဲ့အာကာသယာဉ်တစ်စင်းကိုရုရှားနိုင်ငံကနိုင်ငံတကာအာကာသစခန်းထဲအောင်မြင်စွာလွှတ်တင်လိုက်ပါတယ်။အဲ့ဒီအာကာသယာဉ်ကိုကာဇာစစ်တန်ဒုံးမြန်လွှတ်တင်ရေးစခန်းကနေဒီကနေ့မှပြစ်လွှတ်လိုက်တာပါဆိုယူဒုံးမြန်နဲ့သူ့ကိုတည်သွားတဲ့ Progress 57ယာဉ်ကိုကာဇာစတန်နိုင်ငံဘိုင်ကိုနာဒုံးမြန်ပြစ်လွှတ်ရေးစခန်းကနေအချိန်ဟုန်နဲ့လွှတ်တင်ခဲ့တာဖြစ်ပြီးနောက်တစ်နေ့မှာတော့ ISS နိုင်ငံတကာအာကာသစခန်းမှာခရီးတစ်ထောင်နားမှာဖြစ်ပါတယ်ရေခါနဲ့အပူသုံးပစ္စည်းတွေတင်ဆောင်ထားတဲ့စီးဝါးရေးသုံးဒုံးမြန်တစ်စင်းကိုအမေရိကန်ပြည်ထောင်စုကဗာဂျီးနီးယားပြည်နယ် Wallops John လွှတ်တင်ရေးစခန်းကနေအင်္ဂါနေ့မှာပြစ်လွှတ်ခဲ့ပြီးစက္ကန့်ပိုင်းအတွင်းမှာပဲလေထဲပေါက်ကွဲပြတ်ကျခဲ့ပါတယ်ပြတ်ကျသွားတဲ့အဲ့ဒီဒုံးမြတ်ဟာ Orbital Science Corporation ပိုင်ဖြစ်ပြီးနိုင်ငံတကာအသာစခန်းရဲ့ပစ္စည်းပို့ဖို့အမေရိကန်အစိုးရနဲ့စာချုပ်ချုပ်ထားတာဖြစ်ပါတယ်အခုလိုပေါက်ကွဲမှုကြောင့်နောက်ထပ်ပြစ်လွှတ်မဲ့အစီအစဉ်ကိုရန်နာထားပါတယ်
ဒီလဆိုပိုင်းတို့ကသဘောတူညီထားပြီးသားတောင်မြောက်နိုင်ငံအဆင့်မြင့်ကိုယ်စားလှယ်ဆွေးနွေးပွဲတွေပြန်ဆဖို့ဆိုရဲတောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်ဆွေးနွေးပွဲကိုနေဆက်ဒေတာပမွန်ကျွန်ရွာမှာဒီမနေ့ဖြန်ကြာတာရီးနေ့မှာပြုလုပ်ဖို့ပြင်ဆင်ခဲ့တာပါမြောက်ကိုရီးယားစန့်ကျင်ရေးစာရွက်စာတမ်းပါတဲ့မိုးပြံမှုပေါင်းတွေကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကမကြသေးခင်တုန်းကပဲနေဆက်ဖြတ်ကျော်လွှတ်တင်ခဲ့တာကြောင့်အခုလိုမျိုးဆွေးနွေးပွဲဖြတ်လိုက်ရတာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပါတယ်မြောက်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်စာဒီဖြန့်ဝေတဲ့လှုပ်ရှားမှုကိုတောင်ကိုရီးယားကမတားဆီးတာကိုမြောက်ကိုရီးယားဘက်ကအကြောင်းပြတယ်လို့ဆိုပြီးတော့နိုင်ငံပေါင်းစည်းရေးတောင်ကိုရီးယားဝန်ကြီးဌာနပြောဝင်ရသူလင်ပြုံချွန်းကပြောပါရယ်မြောက်ကိုရီးယားရဲ့အခုလိုအကြောင်းပြတောင်းဆိုချက်ဟာလက်ခံနိုင်စရာမရှိဘူးလို့ဆိုပါရယ်တောင်ကိုရီးယားမှာချင်းသုံးတဲ့နိုင်ငံရေးစနစ်အရမြောက်ကိုရီးယားကတောင်းဆိုနေတယ်လို့မျိုးလွတ်လပ်စွာထုတ်ဖော်ခွင့်ကိုလိုလိုက်ပြီးတော့တားဆီးဖို့မဖြစ်နိုင်ဘူးလို့လည်းတုံ့ပြန်ပါရယ်ရှင
်ထက်တန်ရောက်တဲ့နေ့ကိုမခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ခြေညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါရမရှင်အရေးပါတဲ့နိုင်ငံရေးနဲ့တိုင်းရင်းသားအင်အားစုခေါင်းဆောင်တွေကိုအောက်တိုဘာလ31ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့သမရဦးသိန်းစိန်ကဖိတ်ခေါ်လိုက်ပါတယ်ဒီတွေ့ဆုံပွဲမှာကာကွယ်ရေးဦးစီးချုပ်ပြည်တော်စုလွတ်တော်နာယကအထက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးပါတီကခေါင်းဆောင်တွေတိုင်းရင်းသားနိုင်ငံရေးပါတီကခေါင်းဆောင်တွေပါဝင်မှာဖြစ်ပါတယ်အပြည့်အစုံကတော့ BOA သတင်းတောက်ကိုအောင်ရဲမောင်မောင်သတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်သမ္မတရဲ့လက်မှတ်နဲ့တိုင်းပြည်မှာအရေးပါတဲ့နိုင်ငံအင်အားစုကခေါင်းဆောင်တွေကိုတွစ်ဆုံမှုဖိတ်ကြားမှုတရက်ကိုအော်တိုဘားလ28ရက်နေ့မှာလက်ခံရရှိခဲ့တယ်လို့ဖိတ်ကြားခံရသူတွေကတဦးဖြစ်တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်။ဒီဖိတ်စာမှာဒီမိုကရေစီပြည်ပြောင်းလဲရေးဆက်လက်ဖြစ်ထွန်းရေးလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအမျိုးသားပြန်လည်တည်မြဲရေးအသင်ကူပြောင်းရေးညင်သာသာဆက်လက်ဖြစ်တွင်စတဲ့အချက်၃ချက်ကိုဆွေးနွေးဖို့ရှိတဲ့အတွက်ဖိတ်ကြားတာလို့ဆိုပါရယ် NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေကတော့သူ့အနေနဲ့တိုင်းပြည်မှာအရေးကြီးဆုံးဖြစ်တဲ့ပြည်တွင်းညီညွတ်ရေးကိစ္စကိုစစ်ဖက်နဲ့အုပ်ချုပ်ရေးဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမှာပြောဖို့ရှိပြီးတော့ဖွဲ့စည်းပုံပြင်ဆင်နဲ့ပတ်သက်ပြီးတော့လည်း NDF ကမှတ်ချက်ပေးပြီးသားဖြစ်တယ်လို့သူကဆက်ပြောပါရယ
်ဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးဖို့ရတဲ့ကျွန်တော်ညီညွတ်ရေးပြည်စင်ကိုပို့ပြီးတော့ညီညီများနဲ့ကျွန်တော်တို့ဒါကျွန်တော်ညီညွတ်ရေးပြည်စင်မှာပါနေတဲ့ NCA ပေါ့ဒီကရဲ့စေလက်မထူဝဲကြီးပြီးပြီးတော့ကညီငယ်ငငယ်စကားပြောပွဲလေးကိုရောက်အောင်တောင်းနိုင်ရေးကိုတော့ကျွန်တော်တို့အထူးထားဆွေးနွေးဖို့တော့သဘောထားပါတယ်။ဒီဖွဲ့စည်းပုံအခြေအနေပြင်ဆင်ရတော့ကျွန်တော်ပါတီနဲ့လွန်ခဲ့တဲ့နှစ်က2023နှစ်ကကျွန်တော်တို့မေလပါလေက2021နှစ်မှာတော်တော်ကျွန်တော်တင်ပြပြီးပါပြီ။ပါတီပြည်နယ်ပုံမှန်ပေါင်းကျွန်တော်65ခုဒီဟာတစ်ကန်နေတော့ငါးအစီအစဉ်ပြင်ဖို့ကျွန်တော်တင်ပြထားပါတယ်။အဲ့တော့ကျွန်တော်ဖွဲ့စည်းပုံပြင်ရေးအတွက်ကတော့ကျွန်တော်တို့ကလူသားပါလေသူက336 59စာလုံးအပါအဝင်ပေါ့ကျွန်တော်ပိုလီကိုဟာနဲ့ငါသားကျူစီဝါနဲ့ကျွန်တော်နိုင်ငံကျူချာအာနာမတိပါရေးပဲအမြင်နဲ့ကျွန်တော်တို့နှစ်ဖက်လုံးနိုင်ငံတကာအမြင်မှလည်းမစောင်းရေးဆိုရဲတန်းကြောင့်ဘဝနေချင်းပိုလီကိုပြင်ရေကိုကျွန်တော်တို့တင်ပြထားပြီးဖြစ်လို့သူပြောစရာမရှိပါဘူ
းဒီဆွေးနွေးပွဲကိုဖိတ်ကြားခံရသူတွေထဲမှာပါဝင်တဲ့ပြည်ထောင်ချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုက္ခရဦးထေဦးကတော့တိုင်းပြည်ရဲ့အရေးပါတဲ့ခေါင်းဆောင်တွေတွေ့ဆုံမဲ့ပွဲဖြစ်တာကြောင့်အရေးကြီးတဲ့ကိစ္စတွေကိုသာအသားပေးဆွေးနွေးမယ်လို့ရှုမြင်သုံးသပ်တဲ့အကြောင်းသူက VOA ကိုပြောပါတယ်
ကျွန်တော်ထင်ပါတယ်ဒါပါတီစုံဒီမိုစီလမ်းကြောင်းကိုသွားနေတဲ့အချိန်မှာဒါကျွန်တော်တို့နိုင်ငံတော်ရဲ့ပါတီတွေရဲ့လှစ်တော်တွေရဲ့ပေါင်းပြီးတော့မှကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စတွေရှိမှာပေါ့ဗျာအဲ့တော့ဒီပုံမှန်မူတည်ပြီးတော့မှတွေ့ဆုံဖို့တွေ့ဆုံဆွေးနွေးတဲ့သဘောဖြစ်မှာပေါ့ဗျာနော်ပဲစနစ်ကိုပဲကျင့်သုံးကျင့်သုံးအပူပေါင်းဆောင်ရွက်မှုရှိနိုင်တယ်ဆိုရင်ပုံပြီးမြန်တာပေါ့ဗျာနော်ပူပေါင်းဆောင်ရွက်မှုမရှိနိုင်ဘူးဆိုရင်နှေးတာပေါ့နော်မရှိဘူးဆိုတော့မရှိပါဘူးနှေးတာပေါ့အဲ့တော့ပူပေါင်းဆောင်ရွက်မှုဖြစ်နိုင်အောင်ဆိုလို့ရှိရင်လည်းဒါကျွန်တော်တို့သဘောထားတွေအချင်းချင်းတွဲဆုံပြီးတော့မှအသိရပိုကောင်းတာပေါ့မဟုတ်လားကျွန်တော်တို့ဒီလိုပဲမြင်ပါတယ်နော
်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဖိတ်ကြားခံရတဲ့သူတွေထဲမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ဖိတ်စာလက်ခံရရှိခြင်းရှိမရှိကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ NLD ရဲ့တရားဝင်ပြောခွင့်ရှိသူဦးဝင်းမြင့်ကသူ့အနေနဲ့သိရှိခြင်းမရှိသေးကြောင်းအခုလိုပြောပါတယ
်အာကျွန်တော်အဲ့ဒါဘာမှသိသေးဘူးကကျွန်တော်အခုလူပြောလို့ပြောပြီးတော့ watch လုပ်သွားနေလားအဲ့ဒီတော့ကျွန်တော်ဘာမှကြားသေးဘူး။ဘူလေအဲ့ဒါတော့ကျွန်တော်မသိဘူး။အဲ့ဒါဆိုတော့အခုကတော့တိုင်ကန်ရှင်းတာပြင်ပြီးမှောက်ပြကျွန်တော်တို့တော့ဘာမှမသိသေးဘူး
။အခုဆွေးနွေးပွဲဟာအမေရိကန်သမ္မတအိုဘားမားမြန်မာကိုလာရောက်ဖို့ရက်ပိုင်းအလိုမှာပဲကျင်းပဖို့ပြင်ဆင်တာကြောင့်မြန်မာနိုင်ငံရဲ့အတွက်နိုင်ငံတကာဖိအားမပေးအောင်ဟန်ပြဆွေးနွေးပွဲမဖြစ်ဖို့ထိရောက်တဲ့ဆွေးနွေးပွဲတစ်ခုဖြစ်လာဖို့အတွက်အရေးကြီးတယ်လို့မြန်မာနိုင်ငံရဲ့လေလာသုံးသက်သူဒေါက်တာရဲမျိုးသိန်းကပြောပါတယ
်။အမေရိကန်သမ္မတအိုဘားမားမလာခင်ဟဲ့လား။အပေါ်ရန်ပေါ့လေ။နော်။ဟို
နိုင်ငံတကာရဲ့ဖိအားတွေနိုင်ငံတကာရဲ့ဟိုဝေဖန်မှုတွေကိုရှော့ချခြင်းနဲ့ရည်ရွယ်ချက်မျိုးနဲ့လုပ်တဲ့နော်ဟိုတွေ့ဆုံဆွေးနွေးပွဲမျိုးမဖြစ်ဖို့လိုတယ်လို့မြင်တယ်။ဟိုနိုင်ငံရေးရအလုပ်ဖြစ်တဲ့နော်တွေ့ဆုံဆွေးနွေးပွဲဖြစ်ဖို့လိုတယ်လို့မြင်တယ်။နောက်ပြီးတော့ခိုင်းပြည်ရဲ့နော်အမျိုးသားပြန်လည်တက်မြတ်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့အဲဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကိုနော်တကယ်အလုပ်ဖြစ်တဲ့နော်ဒီတွေ့ဆုံဆွေးနွေးပွဲမျိုးဖြစ်ဖို့လိုတယ်လို့မြင်တယ်။
သမရဖိတ်ကြားခံထားရတဲ့သူတို့ထဲမှာတော့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရှမ်းမင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးရှမ်းတိုင်းအသံမဲ့ဒုတိယပါတီ SNDP ဥက္ကဋ္ဌဦးစိုင်းရဲပေါင်း NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေပြည်ခိုင်မျိုးပါတီဒုဥက္ကဋ္ဌဦးထေးဦးနဲ့တိုင်းသာစီလုံးညညရေးပါတီဥက္ကဋ္ဌဦးတန်းတင်တို့ပါဝင်ပါတယ်။လက်ရှိချိန်အားဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးရေးချိန်ဟာအမြင့်ဆုံးဖြစ်နေတယ်လို့လည်းမြန်မာနိုင်ငံရဲ့လိလအကဲဖြတ်တချို့ကသုံးသပ်ထားပြီးတော့အခုဆွေးနွေးပွဲအတွင်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံသားတွေရဲ့လူခွင့်ရေးချိုးဖောက်ခံရတာတွေကိုထပ်မဖြစ်ဖို့အုပ်ချုပ်သူနဲ့စစ်ဖက်ခေါင်းဆောင်တွေကိုနိုင်ငံရေးအင်အားစုတွေကထိထိမိမိဆွေးနွေးခဲ့ဖို့လိုအပ်မယ်လို့လည်းတိုက်တွန်းပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
။ကိုအောင်ရဲမှမောင်တင်ပြပို့ခဲ့တာပါရှင်။အခုကတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကဆန္ဒပြကန့်ကွက်မှုတွေကိုကြီးကြရအောင်ပါ။စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်တဲ့ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းဖို့နဲ့ဒေသခံတွေရဲ့မြေယာတွေကိုသိမ်းပြီးစီမံကိန်းလှုပ်ဆောင်နေတဲ့မြန်မာဝမ်ပေါင်ကုမ္ပဏီဒေတာကနေထွက်ခွာဖို့ဒေတာကန်အင်အားရာနဲ့ချီပြီးဆန္ဒပြခဲ့ကြပါတယ်ဝမ်ပေါင်ကုမ္ပဏီရှေ့မှာတော့အာဏာပိုင်တွေကရဲအင်အားအလုံးရင်းနဲ့ပိတ်ဆို့ဟန့်တားနေပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ဒေတာကန်နေရဲ့လဲမြေတွေကိုသိမ်းပြီးလက်ဘရောင်းတောင်ကျင်းနီစီမံကိန်းလှုပ်ဆောင်နေတဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကိုကျင်းနီစီမံကိန်းဖျက်သိမ်းရေးနဲ့မြန်မာဝမ်ပေါင်ကုမ္ပဏီထွက်ခွာရေးအတွက်အောက်တိုဘာလ29ရက်နေ့မှာယာနဲ့ချီရှိတဲ့ဒေသခံတွေကကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာပါ
ဝမ်ပေါင်ကုမ္ပဏီမှဒေါ်လိုက်ကန်ကကုထွန်းတော့ကျွန်တော်တို့ကျင်းနီစီမံကိန်းလုံးဝဖျက်သိမ်းရေ
းဒီကနေ့ဆန္ဒပြမှုတွေထဲမှာတော့ကျင်းနီစီမံကိန်းဖျက်သိမ်းရေးပါဝင်ဝမ်ပေါင်ကုမ္ပဏီကိုထွက်ခွာခိုင်းတဲ့ကိစ္စတွေပါဝင်လာပါတယ်။သူတို့တောင်းဆိုချက်တွေနဲ့ပတ်သက်လို့ဒေသခံအမျိုးသမီးတဦးကအခုလိုပြောပါတယ်
။ဒီကောင်မောင်ကျင်းနေစမယ်လို့ဝါချက်ပေးနေပါတယ်တစ်ချက်ပေါ့နော်။ဆုံးမစစ်စေးကော်မရှင်အစည်းအဝေးကလည်းဒေသလိုက်လာမှုမရှိတော့လုံဝမ်ပေါင်ဆောင်ရေးကော်မတီအလိုမရှိဝမ်ပေါင်ကုမ္ပဏီငါတို့နိုင်ငံကအခုထွက်သွားအဲ့ချက်ပြီးခဏဦးစားထွေးရဆိုင်ပြုတ်ခဲ့တော့နေရာမြေများအပေါ်သူထွေးရဆိုင်ပြုတ်ခွင့်ရရေသိမ်းရသိမ်းဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီအလိုမရှိဒီလိုဘုံတော့အစံဖက်ပြေခံရအောင်အမြန်အေးအေးယူဖို့ထုတ်ပေးရင်စိုင်းပုတ်တွေကိုင်ပြီးတော့ကျွန်တော်ကျေးကျော်နေစိုင်းတယ်။ကျွန်တော်ကျေးကျော်တော့ဒီကျွန်တော်ဘာလို့ဝမ်ပေါင်းလဲကိုဝမ်ပေါင်းရှိကိုတောင်းနေတယ်မြတ်သူကဝမ်ပေါင်းမရောက်ခင်မှာပေါ့နော်ဝမ်ပေါင်းရဲ့အဝင်မှာတန်ကျူးကျူးတွေကပြီးတော့သူကဘာလို့စီးရတာပြီးတော့ပိတ်ထားတဲ့အတွက်ကျွန်တော်ဘုံကဝမ်လို့မရဘူးများတဲ့ချိန်မှာသူတို့လည်းထိတ်တဲ့ပြေပြီးတော့ကျေးကျူးရှိမှာကျေးကျော်နေအောင်ပြီးအခုကျွန်တော်ပဋိဉ္ဇန်လိုက်ကြည့်ပေါ့နော်လမ်းလျှောက်ပြီးတော့တန်ကျူးကျူးအတွန်းပတ်ပတ်လေကိုကျွန်တော်ကဆန္ဒပြမှာပေါ့
ဆန္ဒပြသူတွေဟာဝမ်ပေါင်ကုမ္ပဏီ၈၀၀ကိုခြိတက်ခဲ့ရလမ်းတစ်လျှောက်ရဲဂိတ်တွေနဲ့ပိတ်ဆို့ဟန်တားထားကြောင်းမကြသေးခင်ကမှပြန်လည်လွတ်မြောက်လာတဲ့လက်ဘရောင်းရေးဆောင်ရွက်သူမတ်ဖြူနင်းထွေးကပြောပါတယ်
။ဒါနဲ့ဝမ်ပေါင်ရှိတော့မရဘူးကျွန်တော်ဒီဝမ်ပေါင်ရောက်ခါနေဂိတ်ရဲဂိတ်ကညီမတို့ရဲတွေကပိတ်ထားရပေါ့နော်အမ။ဟောရဲတိုင်းမို့ဥနည်းထုတ်ပြလိုက်ပါရဲ့အမအတော့ရဲရင်ကအများပြားနဲ့သူကပိတ်ထားတာပေါ့ဒေသခံတွေလုံးဝသွားမှမဖြစ်ဘူးဝမ်ပေါင်ရှိတော့
ဆန္ဒပြသူတွေတောင်းဆိုချက်တွေကတခုကတော့မြေယာရော်ကျေးမယူထားတဲ့လယ်သမားပိုင်လယ်ယာမြေတွေကိုခြံစည်းရိုးခတ်တာတွေမလုပ်ဖို့ခြံစည်းရိုးတစ်လျှောက်မှာဆန္ဒပြနေကြတာပါ။တောင်းသူတွေဟာပြီးခဲ့တဲ့နှစ်ကတော့စိုက်ပျိုးရာသီမှာမျိုးစေ့တွေအတွက်အကျွေးယူစိုက်ပျိုးကြရပြီးစိုက်ပျိုးထားတဲ့သီးနှံတွေကိုကုမ္ပဏီတွေကစီမံကိန်းနယ်မြေဆိုပြီးတန်ဆူးချိုးခတ်လိုက်တဲ့အတွက်တီးနံနေစိုက်ပျိုးထွန်ရဲလို့မရတော့ပဲစီးပွားပြက်ခဲ့တာပါဒီအတွက်ကလေးတွေကိုကြောင်းမထားနိုင်တော့တဲ့အခြေအနေတွေရောက်ခဲ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်အခုဆိုရင်ယာနဲ့ချီရှိတဲ့ကလေးတွေကြောင်းမတက်နိုင်တော့ပဲမိဘတွေနဲ့အတူကြုံရကြရအလုပ်တွေကိုလည်းလုပ်နေကြရတယ်ဆိုပြီးလက်ဘရောင်းဒေသခံတွေကဆိုပါတယ်ဆန္ဒပြမှုတွေနဲ့ပတ်သက်လို့ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီစီမံကိန်းကြောင့်ဒေတာကန်နေနဲ့ကုမ္ပဏီတွေကြားပြည်လည်မှုမရှိတာကတော့2နှစ်ကျော်3နှစ်နီးပါးရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့2နှစ်ခန့်ကတော့စီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြတန်ခါတွေနဲ့ဒေတာကန်တွေကိုမီးလောင်ဘုံတွေနဲ့ဖြိုခွဲခဲ့တာကြောင့်တန်ခါအတော်များများဟာမီးလောင်ဒဏ်ရာများရရှိခဲ့တာပါ။ဒ ီနောက်မှာတော့ပြည်လည်မှုတွေရဖို့အတွက်ညှိနှိုင်းဆောင်ရွက်နိုင်ဖို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းခဲ့ပေမဲ့ကော်မရှင်ရဲ့အစီရင်ခံစာပါအချက်အလက်တော်များများကိုလိုက်နာမှုမရှိခဲ့ကြောင်းကော်မရှင်အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆက်လိုင်ကဆိုပါတယ်လက်ရှိမှာတော့လက်ပောင်းတောင်ကျင်းနီစီမံကိန်းကိုမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာဝမ်ပောင်းကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က49ရာခိုင်နှုန်းခန့်စားဖို့အတွက်စာချုပ်ချုပ်ဆိုထားပြီးဒေသခံတွေကတော့စီမံကိန်းကိုဖျက်သိမ်းဖို့ကန့်ကွက်နေပါတယ်ရှင်
မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်အခုကတော့ပျောက်ဆုံးနေတဲ့ကချင်တိုင်းရင်းသူတဦးကိုရှာဖွေပေးဖို့နဲ့ဒီကိစ္စပေါ်မှာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုကြတဲ့အကြောင်းပြောပြပေးပါပါမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီး3နှစ်ကျော်ကြာပျောက်ဆုံးနေတဲ့ကချင်တိုင်းရင်းသူမတ်စွန်လွတ်ရဲကြအမှုကိုစုံစမ်းစစ်ဆေးဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူပေးဖို့ပြည်ရင်းပြည်ပလူမှုအဖွဲ့အစည်း120ကျော်ကမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကနေတဆင့်မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးမတ်စွန်လွတ်ရဲကြကိုစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပြီးမိသားစုကသက်ဆိုင်ရာစစ်တပ်နဲ့အာဏာပိုင်တွေစီကိုတိုင်ကြားခဲ့ပေမဲ့အရေးယူဆောင်ရွက်ပေးဖို့ငြင်းဆန်ခဲ့တာကြောင့်အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ထည့်ချောင်းကိုတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။အစိုးရစစ်တပ်ကနေဖမ်းဆီးသွားပြီး၃နှစ်ကြာပျောက်ဆုံးနေတဲ့ကချင်မျိုးရင်းမီမတ်စွန်လွတ်ရဲကြာမှုကိုတေချာစွာစုံစမ်းပြီးတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူပေးဖို့ပြည်တွင်းပြည်ပလူမှုဖွဲ့စည်း120ကျော်ကနေမြန်မာအစိုးရကိုယမနေ့ကတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုချက်ကိုမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကနေတဆင့်အစိုးရကိုတောင်းဆိုခဲ့တယ်လို့ကချင်ငင်းချမ်းရေးကွန်ရက်တာဝန်ခံဥမရန်ကျော်ကွန်ကအခုလိုပြောပါတယ
်။ဒီစနုပ်တွေကြပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးရန်အတွက်လူ့လက်ရှိတရားရတဲ့လူ့တော်ကော်မရှင်ကိုအညာဆုံးဖွဲ့စည်းဖို့ပေးဖို့ဖြစ်တယ်။နောက်တစ်ခုကတကယ်တည်းပြည်သူ့ပြည်သူ့လူတွေကိုရှာဖွေပြီးမှရာထူးအဆင့်အတန်းမရွေးဘဲနဲ့တရားဥပဒေအရရင်ဆိုင်ဖြေရှင်းစေရန်ဖြစ်တယ်။ဒီအမြတ်သားရဲ့ဒီလူတွေရဲ့ခွင့်ရေးကိုကာကွယ်ဖို့ရန်နဲ့ဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေကဒီလိုမျိုးနိုင်ငံတွေမှာလုံးဝမရှိသင့်တော့ဘူးဆိုတော့အနေထားနဲ့ကျွန်တော်တို့ကဒါကိုသက်ဆိုင်ရာဆိုးရွားကိုကျွန်တော်တို့ကဒီခေါင်းဆောင်တွေကျွန်တော်တို့ကမြန်မာလူခွင့်ရေးကော်မရှင်ကနေတဆင့်သွားတာဖြစ်တယ
်။ဒီတောင်းဆိုစာကိုမြန်မာလူခွင့်ရေးကော်မရှင်ဥက္ကဋ္ဌထံတိုင်ရိုက်ပေးပို့ခဲ့တာဖြစ်ပြီးလူခွင့်ရေးကော်မရှင်ကနေအရေးယူဆောင်ရွက်မှုရှိမရှိအခြေအနေကိုတော့စောင့်ကြည့်သွားပြီးမှအခြေအနေရဆက်လက်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလ28ရက်နေ့မှာကချင်ပြည်နယ်မိုးကောင်းမြို့နယ်ခိုင်ပန်ကျေးရွာနေအသက်28နှစ်အရွယ်မတ်စုံလုတ်ရဲကြာနဲ့သူ့ရဲ့ခင်ပွန်းရဲ့ရောက်ခမတို့၃ဦးကို KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့အဆက်အသွယ်ရှိတယ်ဆိုပြီးမြန်မာစစ်တပ်ခန့်လိုက်ရ321ကနေဖမ်းဆီးသွားခဲ့ပါတယ်။ဒီလိုဖမ်းဆီးခေါ်ဆောင်သွားရမှာခင်ပွန်းဖြစ်သူနဲ့ရောက်ခမတို့ကနေထွက်ပြေးလွတ်မြောက်လာခဲ့ပြီးမဲ့လဲမတ်စုံလုတ်ရဲကြာကတော့အခုချိန်ထိဖမ်းဆီးခြင်းခံနေရပြီးတရင်စားပြောင်းနေတယ်လို့လဲဥမရန်ကျော်ကွန်းကပြောပါတယ်။မဆွန်လို့ရကြဖန်စီချင်းခံရပြီးနောက်ပိုင်းဒီဖန်စီမှုကိစ္စကိုစစ်ဆေးပေးဖို့တက်ဆိုင်ရာစစ်သားနဲ့ဒေသခံအာဏာပိုင်တွေစီသူ့ရဲ့ခင်ပွန်းကိုယ်တိုင်ကတိုင်ကြားခဲ့တယ်လို့လဲဥမရန်ကျော်ကွန်းကပြောပါတယ်
သူကစစ်တပ်အမှတ်328ခြေလံတပ်ရင်းကနေသူ့ရဲ့အပြင်းအမဆော်ဆောင်သွားတယ်ဆိုတာကစစ်တေတာကသူ့ခင်ပွန်းနဲ့သူ့ရောက်မှာရှိနေပြီလားဒီနေ့ဒီချိန်ထိသူရကဒါနဲ့ဖတ်ဆက်ပြီးမှသူ့ရှင်ဆောင်ရွက်ဖို့အတွက်သူ့ရဲ့ခင်ပွန်းကိုယ်တိုင်ဆိုရစစ်စစ်ပြဖို့အတွက်ပြောရဲအစမခံစားဖြစ်နေဒါပေမဲ့သူ့အသက်ပေါ်နေဒီဘက်ဗေဒခံအနာပိုင်တွေကဒါကိုစုံစမ်းစစ်ဆေးရနင်းဆိုထားတယ်
မဆွန်လွတ်ရွေးကြမှုနဲ့ပတ်သက်ပြီးတော့လူမှုဖွဲ့စည်းတွေရဲ့တိုင်ကြားချက်ပေါ်မြန်မာလူခွင့်ရေးကော်မရှင်ကနေအရေးယူဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့သိရှိနိုင်ဖို့အတွက်ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ပြီးခဲ့တဲ့2012ခုနှစ်မလလောက်မှာမဆွန်လွတ်ရွေးကြရခင်မွန်းကနေနှစ်လကြိုပြီးတင်သွင်းထားတဲ့စုံစမ်းစစ်ဆေးပေးဖို့တောင်းဆိုစာကိုတရားရုံးကနေပယ်ချခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းပဋိပက္ခရေးတွေမှာအမျိုးသမီးတွေပေါ်အနိုင်ထက်ကျူးလွန်မှုလုပ်ရတွေနိုင်ငံသားလူစုဘဝကိုလုံခြုံမှုရှိစေမဲ့အစိုးရတရားဖြစ်ဖို့လူရယ်လို့လဲ WAP ခေါ်အမျိုးသမီးဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေသွင်းမှုမှတ်တင်တင်ညိုကပြောပါရယ
်ခုစလုံးပဲကြာခေတ်စားမှာဆိုလို့ရှိရင်လည်းအခုလိုမျိုးဆက်ဖြောက်ခံတဲ့တင်စားကတကယ်အမှုမှန်ပေါ်ပေါက်ဖို့ဘသူတွေကဒီလိုမျိုးလှုပ်လိုက်တယ်လည်းလှုပ်လိုက်တဲ့သူတွေလည်းပဲစိုက်နေတဲ့ဖြစ်ပျက်မှုတွေကိုလှုပ်ဆောင်သွားဖို့တွေလည်းလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်မဆွန်လို့ရွေးချယ်မှုကိစ္စနဲ့ပတ်သက်ပြီးရှိစရှိမျိုးဆက်ငင်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းပဲခူးလူငယ်ဖွဲ့စည်းကချင်ငင်းချမ်းရေးကွန်ရက် Equality မြန်မာချင်းလူငယ်ဖွဲ့စည်းဘာမားကမ်ပိန်း UK အမျိုးသမီးသံအမျိုးသမီးဖွဲ့စည်းကွန်ရက်မြန်မာစတဲ့ပြည်တွင်းပြည်ပဖွဲ့စည်း120ကျော်ကနေလွတ်လပ်ပြီးတရားမျှတတဲ့လွတ်တော်ကော်မရှင်တရားဖွဲ့စည်းပေးဖို့ပြစ်မှုကျူးလွန်သူတွေကိုအရေးယူပေးဖို့လက်နက်ကင်ပြိပခဖြစ်စဉ်နဲ့အပြစ်ရဒေသတွေမှာရှိတဲ့အမျိုးသမီးတွေကိုအချမ်းဖက်တာတွေလူခွေးချိုးဖောက်တဲ့လူရတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ် နောက်ထပ်စစ်ကုနဲ့ဆွန်လာမှာဖြစ်ပွားခဲ့တဲ့လက်နက်ကင်ပြည်ပခအတွင်းမှာကချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့အမျိုးသမီးနဲ့ကလေးသူငယ်ပေါင်း90ကျော်ကိုစစ်တပ်ကနေလိမ်ပိုင်းဆိုင်ရာကျူးလွန်မှုများပြုလုပ်ခဲ့ပြီးအနည်းဆုံးလူ20ခန့်တပ်ဖြတ်ခံခဲ့ရတယ်လို့လူမှုဖွဲ့စည်းတရားနယ်စေကျော်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ငံကိုပြောပြခဲ့တာပါအခုကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ် Israel နဲ့ Palestine ညီချင်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တိုးတိုးဝက်ဝက်လှုပ်ဆောင်နေပါပြီလို့ American နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အခုနဲ့အစောပိုင်းမှာပြက်ပြားခဲ့ရတဲ့ဒီဆွေးနွေးပွဲတွေပြန်ဆဖို့အရေးမှာလက်တလော Israel ဘက်ကလုပ်နေတဲ့အခြေချအင်အားသစ်ထူထောင်ရေးစီမံကိန်းအပါအဝင်ပြည်ထနာကြီးကြီးမားမားတွေနဲ့ရင်ဆိုင်နေရာဆဲဖြစ်တဲ့အကြောင်း VOA နိုင်ငံခြားရေးဌာနသတင်းတော် Scott Stance ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကပြောပြပေးပါမယ်ရှင်
မကြာသေးခင်ကပဲနောက်ဖက်ကမ်းဒေသမှာပါလက်စတိုင်းနယ်ပယ်အမေရိကန်တယောက်ကိုအစ္စရေးစစ်သားတွေကတပ်ဖြတ်ခဲ့လို့ယုံရင်ဆန်ခတ်မှုတွေဖြစ်နေတာရဲ့ဂါဇာကမ်းမြောင်ဒေသရပ်ပေါင်း 90 ကျော်တိုက်ပွဲအပြီးအရှိတ်ဂျေရုဆလင်မှာအစ္စရေးတွေကအခြေချအင်အားအသစ်တွေထပ်ပြီးတည်ဆောက်ဖို့အစီအစဉ်လုပ်နေတာတွေစတာတွေကြောင့်အခုချိန်ဟာငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တွေပြန်ဆဖို့အချိန်ကောင်းတော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီအခြေအနေတိုင်းဆက်သွားနေလို့တော့မရဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပြီး သမရအိုဘားမအစိုးရအနေနဲ့အခြေအနေတွေပိုဆိုးလာမယ့်အရေးကိုကြိုတင်ကာကွယ်မှုတွေလုပ်ဖို့ကြိုးစားနေပါတယ်လို့ဆိုပါတယ်။ဒီနိုင်ရင်လမ်းစာရှာနိုင်ဖို့အရေးကြီးပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုတိုးတိုးတိတ်တိတ်လုပ်တာပဲကောင်းတာမဟုတ်ကျွန်တော်တို့တိုးတိုးဝက်ဝက်ပဲလုပ်နေပါတယ်။ဒေတာတွေမှာရှိနေသူတွေအတွက်အိုးအိမ်နဲ့လုံခြုံရေးအရာအရေးတကြီးဖြစ်နေတဲ့ရေရှည်ပြဿနာတွေဟာအခုညှိ အဓိကဦးစားပေးလှုပ်ဆောင်နေခဲ့တဲ့ကိစ္စဖြစ်တယ်လို့ဆိုပါ
တယ်
ရှေ့နာကဘလို့သဘောတူညီမှုမျိုးမှာပဲဖြစ်ဖြစ်ဒီနေရာတွေဟာအစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာပဲရှိရမယ်ဆိုတာပါလက်စတိုင်းတွေလည်းစဉ်စဉ်လင်းလင်းသိထားဖို့လိုပါတယ
်ပါလက်စတိုင်းဝန်ကြီးချုပ်ရာမီဟမ်ဒါလာကတော့ဒီအခြေချအင်အားတွေဟာတရားမဝင်ဘူးလို့ဆိုပါတယ်ဂျမီယာမူမာရာဆာတ်အစ္စရေးလီယာဂျမီယာဟာဒီလ်မူစတော့ဘုရားသခင်ရဲ့အလိုတော်ရဒီနေရာတွေမှာကျူးကျော်သိမ်းပိုက်ထားမှုတွေအဆုံးသတ်သွားပြီးအရှေ့ဂျေရုဆလင်ကလည်းလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံတော်ရဲ့မြို့တော်အဖြစ်ဖြစ်လာမှာပါ
ဒီအငင်းပွားမှုဟာအစ္စရေးဝန်ကြီးချုပ်နတန်ယာဟုအတွက်ရောပါလက်စတိုင်းသမ္မတမမ်မုဒ်အတ်ဘတ်စ်အတွက်ပါအလျှော့ပေးလို့မရနိုင်ပဲပိုပြီးတင်းတဲ့တင်းစရာဖြစ်နေတယ်လို့အမေရိကန်တက္ကသိုလ်ပါမောက်ခဂိုင်းဇစ်ကတ
င်ပါ Generally weak and risk averse
အခုမြင်နေရတာကရေဝိယအဖြစ်ပြော့ညံ့ပြီးတာဝန်ခံနိုင်စွမ်းမရှိတဲ့ခေါင်းဆောင်နှစ်ယောက်ကိုယ့်ဘက်ကသဘောထားတင်းမာတဲ့သူတွေအကြိုက်ကိုလိုက်ပြီးလှုပ်ပေးနေရတဲ့ပုံပါအ
မေရိကန်တန်အမတ်ဟောင်းအဒမ်အာရီလီကတော့အစ္စရေးလီဟာပါလက်စတိုင်းအာဏာပိုင်နေနဲ့ဟာမတ်စ်မဟာမိတ်တွေကိုတမင်တကာချိုးနှိမ်မှုပြဿနာဖော်ထုတ်ဖို့ကြိုးစားနေတာဖြစ်တယ်လို့ဆိုပါတယ
် But not the cause
ဒီချိန်နေရာရုပ်ပြဖြစ်ပဲရှိနေတဲ့သမ္မတမမ်မုဒ်အာဘတ်စ်နဲ့ပါလက်စတိုင်းတွေရဲ့နိုင်ငံရေးအတွင်းပိုင်းအခြေအနေကိုပို့ပြီးတော့ထင်ရနေပါတယ်ပါလက်စတိုင်းတွေဘက်မှာကလက်နက်ကင်တော်လှန်ရေးလိုလားတဲ့သူတွေနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးလိုလားသူတွေကြားကွဲလွဲမှုတွေကြီးကြီးရှိနေတာလည်းဖြစ်ပါတယ်
နှစ်ဖက်စလုံးကတော့ဒေတာတွေမှာအမေရိကန်ဥဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်ဆလာမှာကိုသိပြီးအားတက်တရောမရှိကြပါဘူးအမေရိကန်တက္ကသိုလ်ပါမောက်ခဂိုင်းဇစ်က
Secretary Kerry cannot want these talks more than the parties themselves
နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့ဒေတာတွေကကာယကံရှင်တွေလိုလားထားတဲ့ဘာမှကြော်လွန်ပြီးလုပ်လို့မရပါဘူးဒီအချက်ကပဲပြီးခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြက်ခဲ့ရတဲ့အကြောင်းရင်းပါဒါကြောင့်အခုလဲဆွေးနွေးပွဲတွေတော်တော်နဲ့ပြန်ဖြစ်လာနိုင်ဦးမယ်လို့မထင်ပါဘူး
တချိန်ထဲမှာပဲမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ထဲမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်အီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်33ယောက်လောက်ထိဆုံးခဲ့ရပြီးအီဂျစ်အစိုးရကဒေသတွင်းမှာ3လကြာအရေးပေါ်အခြေအနေကိုကြေညာပြီးဂါဇာကမ်းမြောင်ဒေသအပြည့်အခက်ရပ်ဆဲရေးသဘောတူညီချက်တွေကိုဆွေးနွေးရေးကိစ္စရွှေ့ဆိုင်းထားလိုက်တာမို့ရှေ့အလားအလာတွေဟာပိုပြီးဝေဝါးနေပါတယ်ခင်ဗျာ
ဦးတန်းလွင်ထွန်းပါရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှိများရှင်ဗီဒီယိုမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေပြီးတော့ည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းဘတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်မှာဆိုရင်တော့
ဟိုမှာကျွန်တော်တို့88မှာပါခဲ့တယ်ကိုပွားကြီးလည်း88ပေါ့နော်88မှာပါတယ်။နောက်တော့ရောင်းချက်မှာပါတယ်ဒေါ်စန်းစီလွှတ်ချိုရေးပါတယ်ဓာတ်ပုံတွေမှာကျွန်တော်တွေ့ရတယ်
အဖတ်စင်မြန်မာရေးသုံးသက်ချက်မှာဒီအကြောင်းကိုနားဆင်ချင်ရပါမယ်ရှင်အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါဒီသတင်းပိုင်မြန်မာမီဒီယာမြင်ကွင်းမှာတော့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်သိဆုံးခဲ့ရမှုနောက်လူသတ်မှုဆွဲဆိုခြင်းနဲ့ဖမ်းဆီးခံထားရတဲ့ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမား2ဦးတို့ရဲ့ရေးစာရာတွေကိုနားဆင်ချင်ရပါမယ်မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကအခုညီတင်ဆက်ထားပါတယ်ရှင်
ကိုအောင်ကျော်နိုင်ခေါ်ကူပါကြီးရဲ့ပျောက်ဆုံးနေမှုနဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့သတင်းတွေအကြောင်းကိုအရင်ပြောပြလိုပါရစေ။စက်တင်ဘာ30ရက်နေ့မှာပျောက်ဆုံးသွားတဲ့ကူပါကြီးကိုစစ်တပ်ကဖမ်းဆီးသွားတယ်လို့သတင်းတက်တဲ့ကြားသိခဲ့ပြီးကူပါကြီးရဲ့ဇနီးဖြစ်သူမတ်တနာကအောက်တိုဘာလ19ရက်နေ့မှာကြိုင်မျောမြို့မှာရဲစခန်းမှာလူပြောက်တိုင်ကြားခဲ့ပါရစေ။အဲ့ဒီလိုတိုက်ကြားစဉ်အခါကကြိုင်မျောမြို့ကနေဘက်ကပြောဆိုချက်တွေအပေါ်ကူပါကြီးရဲ့ဇနီးမတ်တနာကြားသိလာချက်တွေအရပျောက်ဆုံးသွားသူဟာဖမ်းဆီးနှိပ်စက်ခံရရတယ်ဆိုပြီးတော့ Facebook စာမျက်နှာတွေပေါ်မှာသတင်းတွေပြန့်နှံ့ခဲ့ပါရစေ။အလွတ်သတင်းတော်ကိုပါကြီးပျောက်ဆုံးမှုနဲ့ပတ်သက်လို့မွန်ကရင်သတင်းတော်တွေနဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေကနေအများပြည်သူစိတ်ဝင်စားလာခဲ့ပြီးအောက်တိုဘာလ4ရက်နေ့မှာဖမ်းဆီးထားစဉ်ကင်းဆောင်တပ်သားထံကနေတနက်လှုပ်ပြီးတော့ထွက်ပြေးဖို့ကြိုးစားခဲ့တာကြောင့်စစ်သားကတနက်နဲ့ပြစ်ခတ်ဖမ်းဆီးရမှာတနက်တန်ရာနဲ့အသေးဖမ်းဆီးမိတယ်ဆိုပြီးတော့တပ်မတော်ဘက်ကအောက်တိုဘာလ23ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးကိုအောင်ကျော်နိုင်ခေါ်ကိုပါကြီးတေဆုံးမှုကိုနိုင်ငံသားတယောက်ရဲ့အခွင့်အရေးလူ့ခွင့်ရေးဆုံးရှုံးမှုတွေအတွက်စုလေဖျားအနီးမှာ88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့စည်းအလုသမားအဖွဲ့လူငယ်အဖွဲ့30ကျော်ဆန္ဒပြခဲ့တယ်လို့သတင်းထုတ်ပြန်မှုတွေရှုံချဝေဖန်မှုတွေပြုလုပ်ခဲ့ကြပါတယ်။ဒီအတွက်ကိုပါကြီးရဲ့ဇနီးကကြံမျောရဲစခန်းမှာအမှုဖွင့်ခဲ့တယ်လို့ကိုပါကြီးတည်ဆောက်မှုနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်တစ်ခုဖွဲ့စည်းပြီးတော့စစ်ဆေးပေးဖို့မီဒီယာတွေကပြောခဲ့ကြပါတယ်။အခုလိုကိုပါကြီးတည်ဆောက်မှုနဲ့ပတ်သက်ပြီးအစိုးရကရောစစ်တပ်ကပါပြည်သူတွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပဒေစိုးမိုးရေးနိုင်ငံသားအခွင့်အရေးရဖို့အတွက်ပြည်သူတွေဘက်ကဘယ်အချိန်ထိတိုက်ပွဲဝင်နေရမလဲဆိုပြီးတော့ကိုပါကြီးရဲ့ဇနီးကမေးခွန်းထုတ်ခဲ့ပါတယ်။အခုလိုလှုပ်တာဟာမိသားစုကိုသာမဟုတ်ဘဲပြည်သူကိုပါလိန်နာဖြစ်တယ်လို့သူကဝေဖန်ပြောဆိုပါတယ်
။အခုကကိုပါကြီးကိစ္စနဲ့ကြည့်လိုက်လို့ရှင်ဒါလူခွင့်ရောနိုင်ငံသားခွင့်ရောချိုးဖောက်တယ်လို့ခေါ်ရမှာပေါ့နော်။နောက်ဥပဒေမဲ့လို့ရပြောမယ်ဆိုလို့ရှင်ထက်ဆွဲပြောမယ်ဆို2008ဥပဒေကိုသူတို့ကိုယ်တိုင်ရေးဆွဲခဲ့သူတွေကိုယ်တိုင်ကာကွယ်ဦးစီးချုပ်ကိုယ်တိုင်လေးစားမယ်လိုက်နာမယ်ကာကွယ်မယ်ပြောတယ်သူအောက်ကတိုင်ရင်တက်ဖွဲ့တွေက2008ဖွဲ့စည်းပုံအခြေခံဥပဒေလုံးဝချိုးဖောက်တာပိုးစိုးပတ်ဆက်ချိုးဖောက်ပြလိုက်တာပဲတဘောပြောရ2008ဖွဲ့စည်းပုံအခြေခံဥပဒေဘာမှမဟုတ်ပါဘူးကွာလို့ပြလိုက်တယ်လို့ပဲဘာလို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားအခွင့်အရေးဆိုတာနိုင်ငံသားတယောက်ကဥပဒေရဲ့အကာအကွယ်ရရမယ်ဆိုကိုပါကြီးကရမှာမရတာဒါစစ်အုပ်ချုပ်ရေးကြေညာထားတဲ့နေရာလည်းမဟုတ်ဘူးဖမ်းမယ်ဆိုဥပဒေရပဲဖမ်းရမယ်ဥပဒေရအရေးယူပါမယ်ဥပဒေရပဲဂျုံတင်တရားစွဲရမယ်အခုဟာဥပဒေမဲ့လောက်ရတဲ့လူတယောက်ကိုရဲရဲဆက်ဆက်တပ်ဖြတ်လိုက်တာပြီးသူတို့ပြောရင်အရှင်းနဲ့နောက်လွဲနေတာတွေအများကြီးပဲ19ရက်နေလိုက်သွားတယ်သူတို့ပြောတော့သူတို့ပြောတဲ့အခါကျတော့လိပ်စာမသိလို့အကြောင်းမကြားဘူးဒါဆို19ရက်နေ28တန်ရင်ကတရေးဖို့ကြီးစမ်းမြောင်ရှိလိုက်သွားတော့ဘာဖြစ်လို့တည်တယ်လို့မပြောတာလဲ၄ရက်နေရတည်တယ်ဆို19ရက်နေ15ရက်တောင်ရှိနေပြီအဲ့ဒါတော့ကဘာလို့မပြောတာလိပ်စာတော့ရှာစရာမလိုကိုတိုင်သူ့ရှေ့ရောက်သွားတာဒါလိန်နေနော်သူလိန်တော့ကာကွယ်ဝင်ကြီးဌာနကပါထပ်လိန်ပေးတယ်ဒါဆိုနေပြည်တော်ကပါလိန်တာလား
ကိုပါကြီးရဲ့ဖြစ်စင်သားမကစစ်တပ်ကနေဖမ်းဆီးသွားပြီး3နှစ်ကြာပျောက်နေခဲ့တဲ့ကချင်အမျိုးသမီးဆွမ်လွတ်ရေဂျာနဲ့ပတ်သက်လို့အမှုကိုတရားစုံစမ်းပြီးပြစ်မှုကျူးလွန်သူတွေကိုအရေးယူပေးဖို့ပြည်တွင်းပြည်ပလူအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်ပွင့်လင်းမြင်သာမှုရှိလာပြီးဆိုပေမဲ့တကယ်တမ်းတိုင်းရင်းသားဒေသတွေနဲ့နေရီမှာအခုချိန်ထိလူခွင့်ရေးနိုင်ငံသားအခွင့်အရေးကိုလေးစားလိုက်နာမှုမရှိဖြစ်နေတော့မှာပဲတချို့ပြည်တွင်းပြည်ပသတင်းစာဆရာတွေကလည်းမြန်မာအစိုးရရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုနောက်ပြန်လှည့်နေပြီလားဆိုပြီးတော့မေးခွန်းထုတ်ရေးသားခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှုမှန်ဖော်ထုတ်ရေးတရားမျှတရေးအတွက်တောင်းဆိုခဲ့တဲ့ Generation Wave ကကိုမိုးသွေးကအခုလိုဝေဖန်ထောက်ပြပါဗျာ
ဒီကိုပါကြီးအဖြစ်ကိုရင်ကျွန်တော်တို့ကြည့်တဲ့အခါမှာကိုပါကြီးလိုမျိုးစင်တူပေါ့လေဆိုဒီကချင်ပြည်နယ်မှာဆိုလို့ရှိရင်လည်း Max Swan လောလွယ်ကြဆိုတဲ့အမျိုးသမီးတယောက်ကလွန်ခဲ့တဲ့3နှစ်ကအဲ့လိုပဲသူ့ယာထဲမှာသူပြောင်းမှု ခုနေရင်းနဲ့အဖမ်းခံလိုက်ရတယ်စစ်တပ်ကနေအခုချိန်ဒီဘာသတင်းမှပြန်မရဘူးဘာဖြစ်သွားမှန်းလည်းမသိဘူးတေလားရှင်လားလည်းမသိရဘူးသုံးနှစ်ကြာသွားပြီဆိုတော့ဒါကကျွန်တော်တို့သိလိုက်တဲ့အဖြစ်အပျက်တစ်ခုဆိုကျွန်တော်တို့မသိတဲ့အဖြစ်အပျက်တွေအများကြီးရှိတယ်ဖြစ်ထတာရှိတယ်အလားတူပဲဒီတခြားကျွန်တော်တို့ဒီနေ့စဉ်ဘဝထဲမှာသွားနေတဲ့တာမန်ပြည်သူလူလူတွေဆိုလို့ရှိရင်လည်းဥပမာကျွန်တော်တို့အနည်းဆုံးပြောရရင်ဓာတ်ကြိုးပြတ်ကြတာအစပေါ့လေတာဝန်ခံပေးမဲ့အဖွဲ့အစည်းမရှိဘူးတာဝန်ယူပေးမဲ့သူမရှိဘူးဆိုတော့အများကြီးဒါမျိုးတွေဖြစ်နေတယ်နောက်ပြီးတော့လေသမားတွေရှိတယ်ကိုယ့်လေကိုယ်ရာစိုက်တယ်ဆိုတော့ဒီခါတဲ့ဒီလေတွေကိုဟိုတင်းထားတဲ့လေတွေပါဆိုတော့မှသူတို့ကိုအဲမတရားဖမ်းဆီးတယ်ဒါမျိုးတွေရှိတယ်တချို့နေရာတွေမှာဆိုရိုက်ခတ်တာရိုက်နှက်တာတွေအပြစ်ခတ်တာတွေဒါတွေတောင်ရှိခဲ့တယ်ပေါ့ဆိုတော့ပြောမယ်ဆိုလို့ချင်းနိုင်ငံသားတွေရဲ့ဒီဘဝလုံခြုံမှုဟာတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အခြေအနေမှာရှိနေတယ်လို့တော့ကျွန်တော်တို့ကမြင်ပါတယ်
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အကြောင်းပြောပြီးမှာတော့တယ်လီနော်ကွန်ရက်စတင်လှုပ်ဆောင်ပြီးတော့စင်ကတ်တွေဖြန့်ချီတာနဲ့ပတ်သက်လို့တင်ပြကြမှာတယ်။ Oridu နဲ့မြန်မာဆက်သွယ်ရေးတို့အပြင်အခုချိန်မှာတယ်လီနော်ဆက်သွယ်ရေးလုပ်ငန်းကလည်းစင်ကတ်တွေစတင်ဖြန့်ချီနေပြီဖြစ်ပါတယ်။ဒါပေမဲ့အစ်စ်ဆပြီးတော့ထုတ်တဲ့တယ်လီနော်နဲ့ Oridu စင်ကတ်တွေဟာမြန်မာနိုင်ငံတနိုင်ငံလုံးသုံးဆက်ခွင့်မရနိုင်သေးတာကြောင့်သုံးဆွဲသူတွေကြားမှာဝေဖန်မှုတွေဖြစ်ခဲ့ပါတယ်။မြန်မာဆက်သွယ်ရေးလုပ်ငန်းထက်စည်းနှုံချိုတာတဲ့အတွက်သုံးဆွဲလို့သူတွေများပေမဲ့ဆက်သွယ်ရေးကွန်ရက်ကနိုင်ငံတနိုင်ငံလုံးမပြတ်နှံ့နိုင်သေးတာကြောင့်မြန်မာဆက်သွယ်ရေးကိုအလဲမထိုးနိုင်သေးဘူးလို့ပြည်သူတွေကဝေဖန်နေကြပါတယ်။အခုတစ်ပတ်မှာတော့ထိုင်းနိုင်ငံမှာလူသတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရတဲ့မြန်မာရွှေပြောင်းအလုသမားနှစ်ယောက်ရဲ့မိဘတွေထိုင်းနိုင်ငံကိုလိုက်သွားပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံကရှေ့နေများအသင်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံမြန်မာလူမှုရေးနဲ့အလုသမားအကျိုးဆောင်အဖွဲ့တွေရဲ့ကြိုးပမ်းလှုပ်ဆောင်နေတဲ့နောက်ဆက်တွဲအခြေအနေတွေကိုမီဒီယာတွေပေါ်မှာကြေကြေပြန့်ပြန့်ဖော်ပြနေတာတွေ့ရပါတယ်။ဆွဆွဲခံထားရတဲ့မြန်မာအလုသမားနှစ်ယောက်ကလည်းသူတို့ကိုစစ်ဆေးချိန်မှာနှိပ်စက်မှုတွေရှိခဲ့တယ်လို့အသက်ခံရမယ်ဆိုပြီးတော့ချင်းချောက်ခံရတဲ့အတွက်မကျူးလွန်ပဲဝန်ခံခဲ့ရတာပါဆိုပြီးတော့ဝန်ခံထွက်ဆိုချက်ကိုပြန်ပြီးတော့ရုပ်သိမ်းခဲ့တဲ့အကြောင်းသတင်းတွေကိုပြည်တွင်းထုတ်စာဆောင်နေတဲ့လူမှုကွန်ရက် Facebook ပေါ်မှာရေးသားနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်။
သမဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုကတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည့်ပါ။အလို့သတင်းတော်ကိုပါကြီးကိုစစ်တပ်ကပြစ်ခတ်အသေးဖမ်းဆီးလိုက်တဲ့ဆိုတဲ့ကိစ္စဟာမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကိုသာမကသတင်းလွတ်လပ်ခွင့်ကိုပါစိုးစိုးဝါးဝါထိခိုက်သွားစေတယ်လို့သုံးသက်သူတွေကဆိုပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးရှိနေဦးသိန်းတန်ဦးမြန်မာနိုင်ငံရေးလှုပ်ရှားသူလည်းဖြစ်သတင်းသမားတဦးလည်းဖြစ်တဲ့ဦးထက်အောင်ကျော်တို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါရဲ့ရှင
်။သမဦးဆုံးကိုထက်အောင်ကျော်နဲ့စတင်ပြရစီကိုထက်အောင်ကျော်တို့ဟာလည်းတချိန်တုန်းက88တော့ခုခဲ့တဲ့ကြောင်းသားနောက်ပိုင်းမှာသတင်းထောက်ဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံအခြေအနေဒီလိုအခြေအနေမျိုးမှာအထူးသဖြင့်နေဆက်ဒေသမှာ activist နဲ့နိုင်ငံရေးလှုပ်ရှားသူနဲ့သတင်းသမားဆိုတာခွဲခြားရပြတ်ပြတ်သားသားရှိပါသလားခင်ဗျာ။
ဟုတ်ကဲ့အဲ့လိုပြောဖို့တော့ခက်မတင်နဲ့ဗျဥမာကျွန်တော်တို့88မှာပါခဲ့တယ်ကိုပွားကြီးလည်း88ပေါ့နော်88မှာပါတယ်နောက်၃ရောင်ချက်ဖွဲ့မှာပါတယ်ဒေါ်စန်းစစ်ကြီးလှုပ်ချိုးရေးပါတယ်ဓာတ်ပုံတွေတော့မှကျွန်တော်တွေ့ရတယ်အဲဆိုတော့အခုဟိုအဖမ်းခံရတာအခုအသက်ခံရပဲဆိုတော့ပေါ့ဆိုတော့အခုအုတ်ချစ်မှာတော့သူကအလောတရေနှောင်းဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့လည်းလိုအပ်ချက်ရဒါပေါ်မှာပြီးနိုင်ငံရေးဒါပေါ်မှာပြီးသတင်းလောကရဲ့လိုအပ်ချက်ရဒီမိုကရေစီနဲ့လောလခွေမှာဒီနိုင်ငံရေးရပြောင်းလဲဖို့လို့တို့သတင်းမီဒီယာလည်းနိုင်ငံရေးမှာဒီခုနဒီမိုကရေစီနဲ့လောလခွေမှာရည်ရှိတဲ့အတွက်တာဝန်ဝင်ထမ်းကြရတယ်ကျွန်တော်မြင်တယ်ဗျကျွန်တော်က activist journalist ပေါ့ဗျာဆိုတော့အဲ့လိုဖြစ်လာတာတခြားနိုင်ငံတွေမှာလည်းရှိပါတယ်တော်လိုင်းရှိတဲ့နိုင်ငံတွေမှာ
ဟုတ်ကဲ့အဲ့တော့ဒီ activist ဖြစ်ခဲ့တဲ့ဆိုတိုင်းအခုသူတို့ပြစ်ဒဏ်ရလောက်အောင်ကြည့်ကြတဲ့ဖြစ်တော့မဟုတ်ဘူးထင်ပါတယ်ဒီသတင်းသမားဟာ activist တယောက်ဖြစ်တယ်ဆိုရင်ဆရာသင်းတန်းဘယ်လိုသဘောပါလဲခင်ဗျာ
ဟုတ်ဒီကတော့ရပြဿနာမဟုတ်ဘူးပြအောက်တော့ question ပဲသူပါသူတရင်းသမားပဲဖြစ်တဘုံပဲဖြစ်ဓညပဲဖြစ်ဖမ်းဆီးတဲ့အခါမှာကျွန်တော်တို့ပြဌာန်းချက်တွေရှိတယ်နှင်းပန်းနှိပ်စက်ပြီးတော့မိန်းကနာဖြစ်ကြောတာကိုပြည်မဆရာကြီးပုံမှန်3တင်ရကျွန်တော်တို့နိုင်ငံမှာတားဆီးထားတယ်ဗျအဲ့တော့ကိုပါကြီးကအလုပ်တန်းတရင်းတော့လား activist လားတဘုံလားဆိုတာပြဿနာမဟုတ်ဘူးဒီလူကိုဘယ်လိုဆက်ဆံတယ်လဲဆက်ဆံဆောင်ရွက်ချက်တွေကဥရီနဲ့ကိုက်ညက်လားဆိုတာကိုကျွန်တော်တို့ဆုံးဖြတ်ပါတယ်
ဆိုတော့အဲ့ဒီသူ့ဘောဆက်ဆံခဲ့တာနဲ့ပတ်သက်လို့ဥပဒေလောကကရောအမှန်တကယ်ဖော်ထုတ်နိုင်မှာမလားသူဟာဘယ်လိုစစ်စစ်ချင်းခံခဲ့ရတယ်ဆိုတာမျိုးကိုဖော်ထုတ်နိုင်မဲ့အခြေအနေရှိပါလားမြန်မာနိုင်ငံတရားစီရင်လောကမှာ
အခုအနေနဲ့တော့ကျွန်တော်တို့ဟိုထူးခြားချက်ကလေးပေါ့ဗျာသူတို့ကြောင်းလဲလာနေတာဒီလိုအဖြစ်အပျက်မျိုးကကျွန်တော်တို့တန်းစီမှာစစ်အာဏာရှင်အုပ်ဆိုးတဲ့တန်းစီမှာစစ်အာဏာရှင်ရဲ့ယဉ်ကျေးမှုပါပဲဘယ်လိုစစ်ကြောရေးစခန်းတွေမှာတက်ဆုံးခဲ့ကြအများကြီးပါကျွန်တော်တို့ကိုယ်တိုင်လည်း ဒီဘုခင်ညိုစစ်ထောင်တန်းကြီးရဲ့စစ်ကြောရေးစခန်းမှာလူမဆန်တဲ့ညှဉ်းပန်းနေဆက်မှုမျိုးစုံခံခဲ့ရတာကျွန်တော်ခေတ်ကဆို1990မှာမန္တလေးမှာကျွန်တော်တို့ဒေသကြီးဒေသပါတီကွန်ပြီးတွင်မှုဥမောင်ကိုနောက်ရန်ကုန်တိုင်းကအရဒီကဥက္ကဋ္ဌဥမောင်ကိုနောက်ခရမ်းပြည်သူ့တော်ကူတယ်၆ဘောကူတယ်လွတ်တော်ကူတယ်ဥတမဝင်းလို့စစ်ကြောရေးထောင်တန်းကြီးစခန်းမှာအသက်ဆုံးခဲ့ရတာပဲအသက်ခံခဲ့ပီပီတီညှဉ်းပန်းနေဆက်ခံခဲ့ရတာပဲအဲ့ဒီအမှုတွေကျွန်တော်တို့ပြန်မဖော်နိုင်ဘူးဒါပေမဲ့အခုထူးခြားတဲ့အခြေအနေကတော့ကျွန်တော်မှာဒီမိုကရေစီရှိတယ်လို့ပေါ်ပြောနေပြီးတော့အခုတိုင်းပြည်အုပ်ချုပ်တဲ့အစိုးရဆိုတဲ့ပုဂ္ဂိုလ်များကသူတို့ဟာအယတဒီဖြစ်ပါတယ်ဒီမိုကရေစီပေါ်ဆောင်တဲ့လူတွေဖြစ်ပါတယ်ငြိမ်းချမ်းရေးပေါ်ဆောင်တဲ့လူဖြစ်ပါတယ်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးတော်ရှိနေလို့လူခွင့်ရေးသင်ခန်းစာတွေတောင်ရပ်ပါတော့လို့ပြောတဲ့အချိန်မှာဒီလူတက်မှုကြီးကဘွားဘွားကြီးပေါ်လာတာဖြစ်တဲ့အတွက်ဒီအစ်စ်မှာတော့ကျွန်တော်တို့ကဥပဒေနဲ့ညီစုံစမ်းစစ်ဆေးခွင့်ရမယ်ဆိုရင်သူ့မှာဘာတန်ရာတွေရှိတယ်လောက်ဖော်ခွင့်ရတယ်ဆိုရင်ဘာတန်ရာတွေရှိတယ်ဘယ်လိုအနေထားတွေဖြစ်နေတယ်လဲဒါတွေကိုကျွန်တော်တို့ဒီအလင်းရောင်အောက်မှာတော့နိုင်ငံတကာမျက်စိအောက်မှာကျွန်တော်တို့စစ်ဆေးခွင့်ရမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့အဲ့ဒီနေဆက်ဒေသမှာအဲ့လိုပဲကူပါကြီးလိုပဲလှုပ်ရှားမှုသတင်းတွေကိုလိုက်နေတဲ့သတင်းနောက်တွေရဲ့အခုလက်ရှိလုံခြုံရေးအခြေအနေရောဘယ်လောက်ထိရှိပါသလဲကိုထောင်းကြောင
်းဟုတ်ကဲ့ဒီဗမာပြည်မှာအခုပွေးလင်းလာတယ်ပေါ့လေအရင်ကတော့ထားတော့ပေါ့အခုပွေးလင်းလာတဲ့ကမှာသတင်းသမဂ္ဂတို့ကျွန်တော် channel လေးကွန်ရဲတို့အဖွဲ့တွေလည်းပေါ်လာတော့ပေါ့လေကျွန်တော်တိုက်တွေရှိသလိုဒီအလောသတင်းထောက်တွေကျွန်တော်ဆိုရှယ်မီဒီယာတွေလည်းရှိတဲ့ခါကျတော့ netizen တွေလည်းရှိတဲ့ခါကျတော့ဒါကလောလတ်စွာသတင်းယူခွေရှိရမှာပေါ့လေဆိုတော့အခုခုနပြောသလိုအခုကအရင်ကတော့ထားတော့ပေါ့အခုကပြောင်းလဲနေပြီနေသမှာရှိတဲ့အဖွဲ့အလုံးနဲ့လည်းညှိချိုင်းဆွေးနွေးပြီးတော့အပြစ်ခရစေးလုပ်ပြီးတော့ဒီမိုကရေစီသွားနေပြီဖက်ဒရယ်ကိစ္စဆွေးနွေးနေပြီဆိုတဲ့ခါမှာကျတော့ဒီလိုမျိုးကလုံးဝမဖြစ်သေးဘူးအလိုပဲသတင်းထောက်ပဲဖြစ်ဖြစ်လောလတ်စွာသတင်းယူခွေရှိအောင်လုပ်ပေးဖို့လိုတယ်အစိုးရဖက်ရရောဒီလနက်ဖွဲ့တွေအလိုအမခံလို့လဲလို့ကျွန်တော်အဲ့လိုမြင်နေဗ
ျဟုတ်ကဲ့ဆိုတော့ဒီနေဆက်ဒေတာမှာဆိုရဲတရားဥပဒေစိုးမိုးမှုကသိကြီးကြီးမားမားထိရောက်မှုမရှိဘူးလို့ဆိုရင်ရပါလိမ့်မယ်ထင်ပါတယ်အဲ့ဒီနေဆက်ဒေတာမှာတော့အဲ့ဒီကိုပါကြီးသေဆုံးခဲ့ရတဲ့နေရာတွေမှာဆိုလို့ရှိရင်တော့ဆိုတော့ဒီလိုကိုထောင်းကျော်ပြောသလိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်နဲ့ပတ်သက်ပြီးတော့အမခံချက်အပြည့်အဝရှိဖို့လိုတယ်ဆိုတဲ့ကိစ္စကိုဆက်သင်းအောင်ဘာဖြစ်ပြောလို့ပါလဲပြည်တွင်းထဲမှာကောရှိပါရဲ့လားအဲ့ဒါမျိုး
ဒီခုကတော့ဗျာဒေါ်လုံးစဲသိမကြသေးငါကျွန်တော်ကာကွယ်ဘူဂျုံမူကြီးမင်းအောင်နိုင်နဲ့ဒီတရင်အဖွဲ့တွေနဲ့တွေ့တော့ဘူဂျုံနှစ်ယောက်ကိုတာဝန်ပေးမယ်နောက်တစ်ခါဒီတရင်ယူခွင့်ရအောင်သူထုတ်ပြန်ပေးမယ်စရာကောင်းတယ်လားလားပေါ့ဗျာကျွန်တော်တန်းညီကတစ်ခါမှမရှိခဲ့ဘူးသေးဘူးပေါ့တော့အဲ့ဒီလိုအနေထားရှိပြောနေရင်တန်းတန်းနဲ့ဒါတော့အောက်ခြေကဖြစ်သွားတော့ကျွန်တော်တို့ထင်ပါတယ်ဟိုမထိတ်နိုင်မသိနိုင်လိုက်ပဲနဲ့အချိန်မပြည့်ဘူးနဲ့သူကကျင့်သုံးနေကြအောင်နောက်ဒီလိုအလုပ်တွေကလုပ်နေကြဖြစ်တဲ့အခါကျတော့အခက်ကထိမ့်သိမ့်မို့အချိန်မမီလိုက်ပဲနဲ့ဖြစ်သွားတော့ကျွန်တော်ယူဆပါတယ်ကြလို့ကကာကွယ်ပြီးပြီးမှသတင်းတော့ဒီရဲ့ဘဝကအထူးသဖြင့်သတင်းယူတဲ့နေရာမှာနေဆက်ဒေတာတွေလို့နှစ်ဖက်အာနာဘူးလက်ထဲရှိမှရှိတဲ့နေရာတွေမှာတော်ကြဟိုဘက်ကတတ်တယ်ဒီဘက်ကတတ်တယ်ကိစ္စမျိုးတွေပေါ်ပေါက်လာမှာဖြစ်တဲ့အတွက်အဲ့ဒီလိုစီစဉ်မျိုးတွေကတော့ကျွန်တော်တို့ကြိုဆိုရမှာဖြစ်ပါတယ
်ဘိုးချုပ်မှုကြီးကဖွဲ့ပေးတဲ့ဘိုးချုပ်နှစ်ယောက်ကိုသတင်းထုတ်ပြန်ရေးဆိုပြီးပြောလိုက်တဲ့မကြခင်မှာပဲအခုကိစ္စဖြစ်လာတာပါအဲ့ဒီဆိုတော့ဒီကိုပါကြီးကိစ္စကိုသူတို့ဆရာလည်းသတင်းထုတ်ပြန်ပါတယ်ဆိုတော့ထုတ်ပြန်တဲ့ထုတ်ပြန်တဲ့သတင်းပေါ်မှာကိုထက်အောင်ကျော်သတင်းသမားတူနဲ့ပဲလို့မြင်ပါရခင်ဗျာ
ဟုတ်ကဲ့ကျွန်တော်တွေ့ရသလားထုတ်ပြန်တဲ့သတင်းကဒီ Glow 24ဆိုတော့ DKB ပဲပေါ့ DKB နဲ့ကျွန်တော်ရှိမှသတင်းတွေကြားရတယ်တိုက်ပွဲတွေဖြစ်တယ် DKB ရနေပြီးတော့အစိုးရစစ်သားတွေဖမ်းတယ်ပေါ့လေဆိုတော့အဲ့ဒီမှာသတင်းယူဖို့သွားတဲ့ကိုပါကြီးကိုဖမ်းမိပြီးတော့ကိုပါကြီးက DKB ဖက်ကပူကြီးအစ်စ်ရှိတဲ့ကြံစည်တာဝန်ခံပါညာပေါ့ဗျာအဲ့စစ်တပ်ထုတ်ပြန်တယ်ဆိုတဲ့အထက်မှာတွေ့ရတယ်ပြီးတော့ဓာတ်ပုံကလည်းကိုပူတီတို့နဲ့ဟိုဓာတ်ပုံတင်ပြီးတော့အဲ့ဒါတရင်ထောင်မဟုတ်ပါနဲ့ DKB ရလူဆိုပြီးတော့အဲ့လိုဓာတ်ပုံနဲ့တင်ထားတာတွေ့တယ်ဗျဆိုတော့ပြီးတော့ဟိုဟာဖန်စီစစ်နေတယ်မှာလက်လက်ယူပြီးတော့ထိတယ်ဆိုတော့အဲ့ဒါကတော့လုံးဝမဖြစ်နိုင်ဘူးဗျအဲ့ဒါကဟိုတရင်ထောင်ဗျလက်လက်ယူပြီးထွက်ပြဲဆိုတော့ဘယ်လိုမှအဲ့ဒါဟာသဖြစ်နေဗျကျွန်တော်ကတော့အဲ့ဒီဖြစ်စဉ်တခုလို့ဘယ်လိုခေါ်မလဲသူတို့ခုနကလို့ပေါ့လေဟိုဥပဒေကလည်းရှင်းရှင်းလင်းလင်းမရှိအပေါ်ကညွှန်ကြားချက်ကလည်းဟိုမှာတရင်သမားတွေနဲ့ပတ်သက်ပြီးပဲဖြစ်ဖြစ်ညွှန်ကြားချက်ရှင်းရှင်းလင်းလင်းမရှိတဲ့အခါကျတော့အောက်ခြေကသိသိပြီးတော့လက်လွန်သွားတဲ့ခါကျမှဒီဖြစ်တယ်လို့ထုတ်ပြန်လိုက်ရတဲ့ယုတ်တိမရှိတဲ့သတင်းထုတ်ပြန်ချက်လို့ကျွန်တော်လည်းမြင်ပါတယ်ဗ
ျဟုတ်ကဲ့တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကထုတ်လို့ DKB ကလည်းပြောပါတယ်ကျွန်တော်တို့သတင်းထောက်ကမေးတယ် DKB ကိုပါကြီးကခင်ဗျားတို့စီကလာဆိုတော့သူကမဟုတ်ပါဘူးလုံးဝမရှိဘူးဆိုပြီးတော့သူကညင်ပါတယ်အဲ့ပြန်ကြားရေးကောင်စီလာပါလားသူတို့စီမှာအဲ့ဒီဖွဲ့တော်မရှိဘူးလို့ဆိုပါတယ်ဆိုတော့တရားရုံးမှာတကယ်တမ်းတရားဥပဒေရဒီကိစ္စကိုစစ်ဆေးကြမယ်ဆိုရင်ဒီလိုနှိမ့်မနှိမ့်ဆက်တာကိုအပြင်ကိုပါကြီးဟာသဘုံဟုတ်မဟုတ်ဆိုတာနဲ့ပတ်သက်တဲ့အချက်ကိုစစ်စစ်ရအကြောင်းတရားဖြစ်လာနိုင်ပါလားဥပမာဦးအဲ့လိုဖြစ်လာနိုင်တယ်ဆိုရင်တော့ အစိုးရရဲ့စူဇော်ရဲ့စစ်တပ်ရဲ့စူဇော်ရဲ့တခုရဲ့ကိုပဲအတည်ယူရမှာလားဒီကဘီရဲ့ဘက်ရဲ့ခြေပတ်ချက်ကဘယ်လိုစဉ်းစားမလဲတရားဥပဒေအရမြန်မာနိုင်ငံမှာ
ဟုတ်ကဲ့ရအောင်ကျွန်တော်တို့ကိုပါကြီးကမြန်မာနိုင်ငံသားတယောက်ဖြစ်တယ်နိုင်ငံနိုင်ငံသားတယောက်မဟုတ်ရင်လည်းပဲလူတယောက်ကိုစိတ်တိုင်းကြပါတိုက်စင်တူဒီဂျိမ်းဘောမှာဟုတ်တာဗျတတ်ခွင့်ပဲရှိပါအခုလည်းနိုင်ငံစစ်ဆေးဆိုမှာဒီခုကိုပါကြီးကိစ္စကအခုသူတသက်ဆိုင်ရာသူဇနီးကလည်းပဲအလောင်းစစ်ဆေးကိုနေတောင်းတာလေအလောင်းထုတ်တာပုံမှန်200တက်ပဲဗျာဒါကျွန်တော်တို့ဥရိယာပြောရလို့ရှိရင်မြန်မာစစ်ကြောရေးမှာမြန်မာလေးဆက်တာပုံမှန်330တက်ပဲတောက်တာဒုသတ်မှုပဲဖြစ်တယ်အဲ့တော့ဒါတွေကကိုလင်းမြင်တာတဲ့ကွန်တုန်တိုင်းကော်မရှင်တရားနဲ့စုံလမ်းမှတာကျွန်တော်တို့ဖြစ်နိုင်တယ်အဲ့ဒီကော်မရှင်မှာလည်းလက်ကင်တုပ်တွေမပါဝင်နေတဲ့ဘဲနဲ့ပြည်သူလူထုလေးစားတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေတော်တော်ကိုယ်စားလှယ်တွေဥပဒေလွတ်လပ်တဲ့ဥပဒေပညာရှင်တွေပါပြီးတော့စုံလမ်းစီစဉ်မှုလုပ်မှကျွန်တော်တို့ဖြစ်နိုင်တဲ့ကိစ္စဖြစ်ပါတယ်ဟုတ်ပါကျွန်တော်တို့တိုင်းပြည်မှာဥတရားဥပဒေစုံမှုတကယ်ရှိသလားနော်ဥပဒေအရမှာနိုင်ငံသားတိုင်းဂန်းတူခွင့်ရှိသလားဥပဒေရဲ့နိုင်ငံသားတိုင်းအကာအကွယ်ကိုဂန်းတူရတတ်တဲ့ဟုတ်မဟုတ်ဆိုဒီမှုကဖြေပေးမှဖြစ်ပါတယ
်ဟုတ်ကဲ့စစ်တပ်ရဲ့ပြုပြောင်းချက်မှာတော့သူကလက်နဲ့လူပြီးထွက်ပြေးလို့ပြစ်တရတယ်လို့ဆိုထားပါတယ်အဲ့ချက်ကောခဏ
လက်နဲ့လူပြီးတော့ထွက်ပြေးတယ်6လောက်ကြည့်လို့ရပါတယ်ဗျ6လောက်ကြည့်ပြီးတော့ဟိုလဲတော်အောင်လုပ်လို့ရပါတယ်တော့ဒါတွေကဟုတ်တယ်မဟုတ်ဘူးဆိုတာဘယ်သူမှမသိဘူးဒါသူတို့ထုတ်ပြန်ရတက်တက်ပဲရှိတယ်ဒါကစုံစမ်းစစ်ဆေးမှရနောက်ပြီးတော့ဟိုအမှုကဖြစ်ဖြစ်ချင်းကိုပါကြီးကိုဒီစက်တင်ဘာလကုန်မှာဖမ်းတယ်အဲ့လိုဖြစ်သွားချက်ချင်းထုတ်ပြန်တော့ဗျာအခုကမိသားစုကပြောက်လို့လိုက်ကြဟိုကဒီဘက်လွှတ်ချလေလုံးဝင်းကြီးတို့တစ်ဖက်ကလွှတ်ချတက်တက်ကြီးလွှတ်ချဟိုဖမ်းသွားတယ်ကျွန်တော်မသိဘူးဖမ်းပြီးတာအဲ့လိုကတောင်းကနေနေဖြစ်ပြီးမှတရင်နေထွက်လာတော့မှထုတ်ပြန်တဲ့အတွက်ကျွန်တော်တို့ဥပဒေစကားနဲ့ပြောနေ after thought ပေါ့ဗျာနောက်မှအကြံရပြီးတော့ထုတ်ချတာပေါ့ဗျာစောစောစီးစီးကယူသတာပို့မယ်လည်းဆိုတမျိုးပေါ့ဗျာကျွန်တော်တို့ဖမ်းလိုက်တယ်ဒီချိန်မှာလည်းထွက်ပြီးလို့ဒီလိုဖြစ်သွားပါတယ်လို့ဥအောင်ထုတ်ခဲ့ရင်တော့ဒီဟာကျွန်တော်တို့လက်ခံပေါ်အကြောင်းရှိတယ်
ကိုထောင်ကျော်ကျွန်တော်မိခင်ဒါအဲ့လို့ဆိုရင်အခုမြန်မာနိုင်ငံသတင်းလွတ်လပ်စွာရယူခွင့်သတင်းတောက်တွေရဲ့အလားအလာဟာဘယ်လိုဖြစ်လာမယ်လို့များစဉ်းစားမိပါလဲကိုထောင်ကျော်များတိုင်းပြည်ထဲပြန်ပြီးတော့ဒီမှာ2015ရွေးကောက်ပွဲအကြိမ်နဲ့ရှင်ပြန်ကြတဲ့အခါမှာမှန်တဲ့ဟာကိုစုံစုံစမ်းစစ်ဆေးပြီးတော့အမှန်တိုင်းပြောနိုင်မဲ့အခွင့်အရေးမျိုးများရလာနိုင်မဲ့ထင်ပါလားခင်ဗျာ
အားလုံးပြီးတဲ့တိုင်ပါဗျာရှင်ပြန်2015ကြက်ဖြာရွေးကောက်ပွဲနောက်ပိုင်းမှာဒီပြည်ပြင်ပြောင်းလဲမှုတွေလုပ်တယ်အဲတိတောက်ဆိုမီဒီယာပြောင်းလဲမှုပေါ့လေအဲ့လိုပြောကြတယ်ဗျဆိုတော့အပြင်ကဥမာဥကျောဆောင်လာလို့ VOA တွေရောခု TVB ဆိုကျွန်တော်အထဲတော့ရောက်သွားပြီဆိုတော့ဒီလိုမျိုးပြန်ကြတာတွေရှိတယ်အထက်မှာသတင်းစာပုဂ္ဂလိကသတင်းစာတွေထုတ်ခွင့်ရတယ်စာပေစည်းရေးတွေမရှိတော့ဘူးအဲဒါတွေကြောင့်မို့မီဒီယာလွတ်လပ်ခွင့်ကအထူးသေးစိတ်ဆိုရလက်ထက်မှာတိတောက်ဆိုတိုးတက်မှုလို့ပြောကြတယ်ဗျဒါပေမဲ့အခုကျွန်တော်ပြန်ကြည့်တဲ့ခါကျတော့အခုနှစ်ပတ်ထက်မှာခုနဟိုမှာသတင်းဟောတွေဖန်ခံရတယ်ဗျအခု Unity Channel ရလူတွေဆိုဆန်နေတော့ချခံရတယ်ငွားရောက်အခု Modern Era ဆိုရင်လည်းဟိုဟာအင်္ဂါတော့ပဲသုံးနှစ်လာမှတခြားထားတယ်။နောက်ဥယျာထော့ပြန်တဲ့ဝင်ကြီးကိုလည်းအခုကြားနေတယ်တရားစွဲတယ်။ဆိုတော့ဒါချင်းတွေကပထမပိုင်းမှာကောင်းပြီမယ်အခုဒီ2004ထဲမှာတော်တော်ဆိုးလာတယ်ဗျ။ဆိုပြီးတော့အခုဆိုရင်ဟိုဆိုးသွားပြီဒါသတင်းထားကိုတတ်တဲ့အမှုဆိုတော့ကျွန်တော်အရင်ကမဆလာခေနဝရခေကဆိုးရတယ်ဆိုပေမဲ့ဖမ်းပြီးတော့ထောင်ထဲထည့်ထားနှိစက်တာပဲရှိတယ်ဗျ။တတ်တာမရှိဘူး။အခုကသတင်းထားကိုတတ်တယ်ဆိုတော့ချင်းတွေကလောကကိုနောက်ပြန်ဆိုးသွားတယ်လို့ကျွန်တော်ပြောလို့ရတယ်။တော်တော်ကြီးမေခွန်ထိုးစရာဖြစ်လာပြီလို့ကျွန်တော်မြင်တယ်ဗျအရှိလာလာမကောင်းဘူးလို့ထင်တယ်2015ရွေးကောက်ပွဲတွေဘာတွေမှာလောလောဆယ်သတင်းယူဖို့ဆိုတာတော်တော်လေးကိုပြန်စဉ်းစားသုံးသပ်ရမယ့်ချိန်တွေဖြစ်လာပြီလို့မြင်တယ်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ခုကျွန်တော်စဉ်းစားမိတာတချို့ကပြောကြတယ်ဒီကိုပါကြီးဟာပြည်တွင်းနာမည်ကြီးမီဒီယာတချို့မှလည်းပဲသူသတင်းတွေရေးခဲ့ပါတယ်တဲ့အခုအချိန်ထိအဲ့ဒီပြည်တွင်းမီဒီယာတွေကိုပါကြီးရဲ့သတင်းတွေကိုလက်ခံဖော်ပြခဲ့တဲ့ပြည်တွင်းနာမည်ကျော်မီဒီယာတွေကကိုပါကြီးဟာသူတို့ဆရာသတင်းတော့ပါဆိုတဇွန်တစမှတခွန်းမှပြောစံမကြဘူးလို့ဆိုရတယ်ဆရာဦးသိန်းသောင်းကတွေးမိပါလားသူတို့ပြောတာကိုဘယ်လိုပြောလို့ပါလဲအဲ့ဒီကိစ္စကိုပြောစရာ
ကျွန်တော်လည်းမတွေ့မိဘူးညဒီဟာကိုသူတို့ကိုယ်တိုင်နဲ့ကကျွန်တော်လည်းကြောက်နေရတဲ့ခင်ဗျာဒီကိုသတင်းတော့ကိုတတ်ပြလိုက်တော့လေအာကိုသတင်းတော့ပါဆိုငါတို့များဆက်တတ်နေမလားပေါ့ဗျာအဲ့ဒီလူများဟိုဖိနေချုပ်တဲ့အခါသင်တို့ကြောက်တယ်ပေါ့ဗျာကျွန်တော်တို့ကတော့ခုနပြောလို့ကျွန်တော်တို့ကဥရိကရှင်းနေဆိုတော့ဥရိကပြောတယ်ကိုပါကြီးကတရင်တော့ဟုတ်ဒီသစ်စေးမဟုတ်ဒီသစ်စေးဒီကီရီကတပုံဖြစ်ဒီသစ်စေးမဖြစ်တပုံဆိုရင်ကျွန်တော်ကစက်ကွန်တေရှိပါလေမတရားတဲ့နဲ့ရေးယူပေါ့ဗျာလက်လက်ကိုင်းတို့သူ့ဥပဒေအကုန်ရှိပါလေဥပဒေနဲ့ဒီဆောင်ရွက်ပုံတွေကတတ်ဖြစ်ဖို့တော့မရဘူးအဲ့ဒါ
ဟုတ်ကျွန်တော်နည်းနည်းပြောချင်တယ်ဗျာဦးကျော်ဆောင်သာအဲ့ခုနကပြောတဲ့နေမှာအခုထိကကျွန်တော်သိသလားဟိုနေ့ကဆိုကိုမိကွန်နဲ့တို့စုလေးဖရားရှိမှဟောပြောပွဲလုပ်တယ်ဗျာဆိုတော့ journalist ကွန်ရဲလူတွေလည်းလာတယ်ပြောတယ်ဒါပေမဲ့ခုနဟိုရှင်းနေပြောတယ်လို့ပေါ့လေသူကဘယ်သူပဲဖြစ်ဖြစ်နိုင်ငံသားတယောက်နေနဲ့ပြောကြတယ်ဗျရှင်းနေတို့တခြားလူတွေရောနိုင်ငံသားတယောက်နေနဲ့ပြောပေါ့ဒါပေမဲ့ journalist ဆိုတော့ journalist ဖန်နေပြောဖို့လိုတယ်လို့ကျွန်တော်မြင်တယ်အတိအပြည့် journalist ကွန်ရဲတွေဒီအခုဖွဲထားတဲ့ media ဖွဲ့စည်းတဲ့တိတိကျကျပြောဖို့လိုတယ်အခုကဘယ်သူမှမပြောဘူးဗျာဥပမာ88ဖွဲ့ပဲပြောတယ် NLD ဆိုလည်းဒါ3ရက်ဆိုတော့သူ့လွှတ်ချွေယူခဲ့တဲ့လူပဲဘာလို့ မပြောတာလဲကျွန်တော်ထင်တယ်အပြင်အားဆက်ဖရလိုမျိုးနိုင်ငံတကာဖွဲ့စည်းတွေပြောမှာပဲဒါပေမဲ့အထက်အမီဒီယာဖွဲ့စည်းတွေနောက်ဂျန်နယ်တိုက်တွေသတင်းစာတိုက်တွေဘာလို့ညင်နေကြလဲဆိုတာကတော့အဲ့ဒါမိခွန်းထုတ်ပြရပါအခု
ဦးချောစံသားစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ပါရှင်အခုကတော့ကိုရန်နိုင်စီစဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါ
မင်္ဂလာပါဗျာမြန်မာ U19 ဘောလုံးအသင်းကတော့ရှင်းနေကြရင်နယူးဇီလန်မှာကျင်းပမဲ့2015 FIFA U20 ကမ္ဘာဖလားကိုခြေစစ်ပွဲအောင်သွားခဲ့ပါပြီကမ္ဘာဖလားပြိုင်ပွဲကြီးမဟုတ်ပေမဲ့လည်းဒါဟာ FIFA ကနေကျင်းပတဲ့တက်တန်းလိုက်ကမ္ဘာဖလားပြိုင်ပွဲဖြစ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွက်တော့ပထမဆုံးကမ္ဘာဖလားလည်းဖြစ်ပါတယ်ဆိုတော့ဒီပေါ်မှာဘောလုံးကျွမ်းကျင်သူတွေရဲ့တုံ့ပြန်တာတွေကိုနားဆင်ကြည့်အောင်ပါဗျာမြန်မာလယ်ရွေးစဉ်ကိုသမဟောင်ဦးတင်အောင်ကတော့နိုင်ငံကိုစားဂုဏ်ယူတယ်လို့ပြောလိုက်ပါတယ်
မြန်မာနိုင်ငံကိုစားပြုပြီးတော့စပါဖလားနဲ့ဘလုံးကြံတို့ကြောက်ကြတာနိုင်နေဆိုတဲ့အခွေးကောင်တို့ရပြီးအမေတို့ညီတော်ဝန်တာလည်းဟိုအားလည်းပြည့်တယ်ဘူမဲကနိုင်လာပြီးတော့ပြည်နယ်မှာကစားလာရှုံးလာပြီးမဲ့ခုအပားတွေပြောင်းပြင်ပြီးလို့ရှိရင် AFC ကျလို့ရှိရင်နိုင်အောင်လို့ကြီးစားကြတယ်သူတို့ရဲ့အခွေးကြီးပဲဆိုကြတော့အမေပြောခဲ့တယ်အကြေတို့တွေကတိုက်ကြီးကိုစားဒီလူတို့တယောက်နေနဲ့ရောအဲလည်းဒီဟောက်ဘလုံးမာရီအောင်တင်တဲ့ကလေးလေးအစားကိုယူပါတယ်ဝန်တာပါတယ်ဆက်ဖြစ်ဖြစ်အငယ်တို့ကမကစားရရတဲ့နေရာကိုသူတို့ကစားရတော့တယ်ဆိုရပြီးအငယ်တို့ကသူတို့ကူကအားလဲအားကြမိခေကာလာအခြေအနေကဖြစ်တာ
။မြန်မာလေးစင်ဦးမျိုးဝင်းညွန့်ကတော့မြန်မာ United အသင်းရဲ့ကြိုးစားမှုကိုချီးကျူးလိုက်ပါတယ်
။ကမ္ဘာအဆင့်အနေနဲ့တော့မှတ်တမ်းရဆိုရင်ကျွန်တော်တို့ကစားခဲ့တဲ့1972မြန်မာ Olympic ပြိုင်ပွဲရဲ့အခုတခါအလား U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲဆိုတော့ကျွန်တော်ကမ္ဘာအဆင့်ကိုပမာအနေနဲ့နှစ်ခါနှစ်ကြိမ်တိုင်တိုင်ခုပြိုင်ရတဲ့တဲ့အတွက်ကျွန်တော်တို့ဂုဏ်ယူကြပဲပေါ့ဗျာ
ကျွန်တော်တို့မြန်မာဘောလုံးအသင်းတစ်သင်းအနေနဲ့ဒီမတိုင်ငယ်ကမ္ဘာအဆင့်ဘောလုံးပြိုင်ပွဲကိုဝင်ခဲ့ဘူးတာကတော့1982 Munich Olympic မှာပါအဲဒီကတော့မြန်မာလယ်ရွေးစဉ်အသင်းကြီးဟာဆူဒန်ကို2-0မရှိနဲ့နိုင်ပြီးတော့ဆိုဗီယက်ပြည်ထောင်စုဟောင်းနဲ့မက္ဆီကိုတို့ကို2-0နဲ့ကတ်ရှုံးပြီးတော့အုပ်စုကထွက်ခဲ့ရတာဖြစ်ပါတယ်
江山拉起马压着威马水要冲乱到你最妙 MYENMAR
မြန်မာလယ်ရွေးစဉ်အသင်းရဲ့အချိန်ကနံပါတ်ကြီး custom အသင်းရဲ့နီးပြဟောင်းဦးခမောင်ကျိုင်ကတော့ United အသင်းရဲ့အောင်မြင်မှုအပေါ်မှာ
ဒီ MNL ကျင်းပအချိန်မှာကျွန်တော်တို့ဘောလုံးတိုးတက်မှုမရှိတော့ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်နေတဲ့အချိန်မှာဒီအသင်းလေးမျိုးမြင်လိုက်ရတဲ့အခါကျတော့အားတက်သွားတယ် one left ပါတယ်ပီတိလည်းဖြစ်တယ်အခုတော့ဒီကလေးတွေရဲ့စိတ်ဓာတ်မျိုး train လောက်ရမှာလို့ကျွန်တော်ပြောပါတယ်ဘာလို့လဲဆိုတော့ဘောလုံးကကျွန်တော်တို့စီးနဲ့ကမ်းနဲ့ကစားတာစီးမဲ့ကမ်းနဲ့ကစားတာမဟုတ်ဘူးလေအဲ့တော့စီးနဲ့ကမ်းနဲ့ကစားတဲ့အသင်းမျိုးပေါ်လာတော့ဝင်းပါဖို့ပေါ့လားပေါ့
မြန်မာအသင်းကစားခဲ့တဲ့ပွဲတိုင်းလူလူကိုအခုချိန်ထိကွင်းကိုကိုယ်တိုင်သွားပြီးတော့မလွတ်တမ်းအားပေးနေသူတယောက်ကတော့အသက်80ကျော်နေပြီဖြစ်တဲ့ဝါရင်အားကစားကလောင်ရှင်ဦးခမောင်ထွေးပြင်မနာပါဒါပေမဲ့အခုတစ်ခေါက်မှာတော့ခြေတော့တန်အောင်အိယာမှာပဲအနားယူနေရတဲ့အတွက်စောပိုင်းပွဲတချို့ကိုမကြည့်နိုင်ခဲ့ပါဘူးဒါပေမဲ့လည်းမြမဘောလုံးအတွက်တမိုင်းဝင် UAE နဲ့ပွဲကိုတော့ခြေတော့တန်ရမကောင်းသေးတဲ့ကြားကပဲရုပ်တံကနေအားပေးခဲ့ပြီးတော့အခုလိုကမ္ဘာအဆင့်ကိုတန်လန်းနိုင်ခဲ့တဲ့အပေါ်မှာဝမ်းသာမိတယ်လို့ဥက္ကမောင်ထွေးပြင်မနာကပြောပါတယ
်။ဟာဂျိုင်းမတိဝမ်းသာပြီးပြီးပြရတာပေါ့ဗျာ။ဒီတော့ကမ္ဘာနိုင်ငံတွေနဲ့နော်ကမ္ဘာဘောလုံးလောကအနေနဲ့ကမ္ဘာအဆင့်ဝင်ရရဆိုတာကဒါအင်မတန်ကိုလည်းထူးခြားတဲ့ပုံရိပ်တဲ့ညတ်ကြီးတစ်ခုပဲ။ဒီတော့ပြောလည်းမဟုတ်ပါဘူး။ဒီမမကြီးတကယ်လို့ဘောဝါနာပါလူကဘောလူကအာလုံးကဝန်တာအားရဒီဖြစ်ကြရမှာပါ။ဘာဖြစ်လဲဆိုတော့သိသိကဘာဘို့စစ်တန်းနေနဲ့ကမအစ်ကိုဘာလဲပြောလို့ဝင်ဝင်ရဖို့ဆိုတော့အင်းတန်းခက်ခဲတဲ့ခြေပြီးကြီးရတဲ့မှာဘုရင်ကဘာလူတေလူနာမလို့ရပွဲဝင်ဝင်ရရဖြစ်သွားတာ။အားလုံးတဲ့အင်းတန်းကောင်းတဲ့
ဘောလုံးဝါသနာအိုးတူဖြစ်တဲ့ Lazy Club TY ကလီဂတာတမားကိုနိုင်တော်ကလည်းလေးမမရောက်နေတဲ့အတွက် UAE နဲ့ပွဲကိုတိုက်ရိုက်ကြီးကွင်းမရလိုက်ပေမဲ့လည်းအနိုင်ရပြီးခြေစစ်ပွဲအောင်တဲ့အပေါ်မှာသူပြောတာကတော့
ဒီဘေးချာပြီးရတယ်ကျွန်တော်ဖုံးဆက်တဲ့အချိန်မှာကျွန်တော်တကယ်ကျွန်တော်မေးတယ်ဘောလုံးဝဲအခြေအနေမျိုးရှိတယ်စိတ်ပူပြီးနေတယ်ကျွန်တော်နိုင်ရောအဲ့ဆိုဒီမော်ပါတဲ့သူပညာရှင်တွေရောခရီးကြီးတွေလမ်းကြောတော့အားလုံးဒီဒီလိုပျော်သွားကြတယ်ပေါ့နော်ဒါကတော့ကျွန်တော်အမှတ်တရပါနဲ့ကိုမချရပါနဲ့နိုင်ရောအစချတဲ့အခါမှာတအားဝမ်းသာပါတယ်သူကတော့အားလုံးအကွင့်ရပြန်လာတဲ့ကားလေးကတော့ကျွန်တော်တစ်ချက်လုံးပိတ်နေတာဒီရန်ကုန်လေစိတ်ကအခြေကိုသူတို့အဲ့မှာမြောက်လာပဲမှာနဲ့ပိတ်နေလူတွေပုံပြီးကြည်အလန်းနေတောင်းတော့အရန်ပျော်နေတွေ့ရခါကျတော့ကျွန်တော်တို့ကချီးမှုပါတယ်နော်
နောက်ပြန် World Football Journal အက်ဒီတာချုပ်ကိုစောမျိုးစံကတော့ United အသင်းရဲ့အောင်မြင်မှုဟာကြုံတော့ကြုံခဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောပါတယ
်။ဘောမဘောလုံးတမိုင်းမှာဒါပထမဆုံးအခြေအနေကဘာအဆင့်ကိုဝင်ပြိုင်ဘူးမှဆိုတော့ဒါစိတ်လှုပ်ရှားကြရပါဗျာ။ဘောမတမျိုးသားလုံးကလည်းဒီပေါ်မှာတော့အားလုံးပျော်ရွှင်ဝမ်းမြောက်နေကြတာပေါ့။အကြီးကားကတော့ကျွန်တော်တို့ဒီကဘာဖလားလို့ပြောင်းလဲမျိုးကကျွန်တော်တို့ဘောမလေးကဒီလေးရင်းအသင်းကြီးအဆင့်ကြီးလို့ဆိုရင်အရန်ကိုအရန်ဝင်လို့လည်းတော့ဒီကျွန်တော်တို့တက်တက်တောင်မှပဲဖြစ်လာဖို့ဆိုတာမလွယ်ပါဘူးကျွန်တော်တို့တက်တော့ကျွန်တော်တို့အဖြစ်ကြီးတက်တက်လဲဖြစ်မလာရဘူးဆိုတော့ဒါဗမာလေးရင်းအသင်းတင်းကဘာဖလားပြောင်းလဲမှာတွားကစားတာကိုကြုံပြီးလိုက်ရတယ်ဆိုတော့ပါပဲပြောပြောကျွန်တော်တို့လိုဒီအားကစားအထူးပြုပြီးတော့ဘဝကိုရည်တည်နေတဲ့လူတွေတော့ပို့ပြီးတော့ဟိုဝမ်းမြောက်စိတ်ကြည်နေကြပါတော့နော်အထူးသလိုရှိရင်တော့အခုတွေကပဲအမျိုးပြည်ကံကိုလိုက်ကြည့်ကြမလားပါညာဆိုတော့ကျွန်တော်တို့တင်ပါတယ်ဒီလူကြီးတက်နိုင်ပြီးတော့အရှင်ပြည်ရဲ့တချို့လဲဗမာအသင်းကန္နာကိုကိုယ်တိုင်ကိုကြအမျိုးပြည်ကံကိုလိုက်ပြီးအားပြုလို့အခုကလေးကပြင်ဆင်နေကြပါတယ်ဆိုတော့အတူတူကြည့်ပြောရရင်တော့ဒါဘဝမှာတစ်ခါဆိုလို့ရပြီးတဲ့ပြည်ပြည်လို့ပဲပြောရမှာပေါ့ကြည့်ရတယ
်မြန်မာ United အသင်းကတော့မြန်မာဘောလုံးလောကအတွက်သမိုင်းမှတ်တိုင်တစ်ခုကိုစိုက်ထူနိုင်လိုက်ပါပြီဒီကနေ့နောက်ထပ်မဆုံးမနစ်တဲ့ဇွဲလုံးလာရဲ့မှန်ကန်တဲ့လမ်းစဉ်နဲ့ပံ့ပိုးမှုတွေရဲ့တိုင်းပြည်လုံးကပြည်သက်တည်းရဲ့အားပေးတန်တွေကိုပေါင်းဆက်လိုက်မယ်ဆိုရင်တော့ဘောလုံးဝါသနာရှင်တွေမျောလင့်နေတဲ့ရွှေအောင်လွှမ်းတဲ့နေရက်တွေကတော့တိတ်မွေးတော့ဘူးဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနာရဲ့အားကစားအစီအစဉ်ပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းကြာစီစဉ်ကိုအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းနိုမီတာ 25-32 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင
်။အလွတ်သတင်းတော့ကိုပါကြီးတိဆုံမှုနဲ့ပတ်သက်လို့ပွင့်လင်းမြေသားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့အလွန်ပဲစိတ်မကောင်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရင်းဝင်ကြီးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်
။ We're deeply concerned and saddened by reports that freelance journalist Ko Baji, also known as Aung Jai Nang,
အလွတ်တရင်တော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ကိုစစ်တပ်ကဖမ်းဆီးထိန်းသိမ်းခံရတဲ့ကာလအတွင်းတပ်ဖြတ်ခံရတဲ့ဆိုတဲ့သတင်းကိုကြားရတာအင်မတန်စိုးရိမ်မကင်းဖြစ်မိတယ်လို့စိတ်မကောင်းလေးဖြစ်ရပါတယ်။ဘာကြောင့်ဖမ်းဆီးခံရပြီးဘလို့သိဆုံးတယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့စိုးရိမ်ချက်ကိုအစိုးရကိုပြောထားပါတယ်။ဒီသိဆုံးတဲ့ကိစ္စနဲ့ပတ်သက်လို့အဖြစ်အပျက်တွေကိုခိုင်မာပြီးပွင့်လင်းမြေသားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ဒီအပေါ်ကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။ဒီမိုကရေစီရှင်သန်ဖို့ရာသတင်းလွတ်လပ်ခွင့်ဟာအရေးကြီးပါတယ်။ဒါကြောင့်သတင်းလွတ်လပ်ခွင့်ရေးသားဖော်ပြမှုကြောင့်အချင်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းခံနေရဆဲသတင်းထောက်တွေကိုလွှတ်ပေးဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်လို့ဆိုပြီးတော့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူတို့က VOA မြန်မာပိုင်းကိုပြောခဲ့တာပါ။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းအလွတ်သတင်းတောက်ကိုပါကြီးအခုလိုအသက်ခံရမှုကိုထောက်ပြပြီးတော့မြန်မာနိုင်ငံအတွင်းတရားလက်လွတ်ဖမ်းဆီးတပ်ဖြတ်မှုတွေရှိနေတော့မယ်လို့မနေ့ကကုလသမဂ္ဂအထူးဝန်ကြီးလာကံမှပြောသွားပါတယ်။မြန်မာနိုင်ငံအတွင်းကအရက်ဖက်အဖွဲ့အစည်းတွေကလည်းဒီဖြစ်ရပ်ကိုအမှန်အတိုင်းဖြစ်အောင်စုံစမ်းဖော်ထုတ်ပေးဖို့တောင်းဆိုထားပါတယ်။မြန်မာဆွေရဘက်ကတော့ဒီပေါ်မှာတရားဝင်တုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်
။နောက်ဆုံးရသတင်းကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Rashab Smith ဖြစ်ပါတယ်ရှင်။ VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ30 40 48 50တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်။ကျမကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.